Welcome to the Voice of America in Burmese.
Mingla mne khima thora shin mya shin. American Piraw so Washington DC myo do VOA American tan ye 2022 khu ne July la 25 ye ni tanin knwe ni mne khin si sin dwe ko line to meter 2540 58tok ka ni dai yai thau lwin ni ba bi shin.တော်ရရှင်များရှင်လန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပ
ါမင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်နားဆင်ရမယ့်စိတ်ဝင်စားဖွယ်သတင်းတွေထဲမှာတော့ကချင်းလွတ်မြောက်ရေးအဖွဲ့ KIO KIE အဖွဲ့ကိုတရုတ်အစိုးရကကိုဗစ်ကာကွယ်ဆေး1000လွှဲပြောင်းပေးအပ်တဲ့သတင်းနဲ့အတူထိုင်းနိုင်ငံကစစ်သားစေယုံတစ်ခုမှမြန်မာအလို့သမားတွေကိုဗစ်ပိုးကူးစက်နေတဲ့အကြောင်းတခါကိုတိုကျိုကအိုလံပစ်ပွဲသတင်းနဲ့အခြားသောမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ထိတ်တန့်ရောက်သတင်းတွေပြီးမှာတော့မြန်မာပြည်သူတွေကြုံတွေ့နေရတဲ့ COVID-19 ကပ်ဘေးရောဂါအကျပ်တဲကြီးဝိုင်းဝန်းဖြစ်ရှင်းနိုင်ရေးအပြည့်ရထားတဲ့လက်နက်ကန်အဖွဲ့တွေဘက်ကဆောင်ရွက်မဲ့အစီအစဉ်မှာတော့
ပြည်သူလူထုရဲ့ဒီကြမ်းမိုင်းဆော်ရှောင်းမှုကိုရယူနိုင်ဖို့ကြိုးပမ်းတဲ့နေရာမှာတော့နိုင်ငံရေးပြဿနာကိုခြေကန်စဉ်းစားမယ်ဆိုရင်တော့တော်တော်လေးခက်ခဲရှိနေမယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်နိုင်ငံရေး
အပြည့်ရဲ့လက်နက်ကန်အဖွဲ့တွေရဲ့ COVID ကပ်ဘေးရောဂါဆိုင်ရာကော်မတီဝင်ရဲဘော်မျိုးဝင်ပါရှင်တစ်ဆက်ထဲမှာပဲ COVID-19 တိုက်ဖျက်ရေးဆောင်ရွက်နေတဲ့ဆရာဝန်တချို့ကစစ်ကောင်စီနဲ့တော့မပူးပေါင်းလိုပါဘူးဆိုတဲ့အကြောင်းနိုင်ငံရေးအချက်တဲကာလကိုဗစ်ကပ်ဘေးရောဂါဘေးကိုပါကျုံရတဲ့မြန်မာပြည်သူတွေအတွက်ဆရာဝန်တွေရဲ့အကြံပြုချက်စနေညချမ်းစကဝိုင်းကိုလည်းနားဆင်ချက်ရမှာဖြစ်ပါတယ်။ဒို့အတန်စီစဉ်ပတ်စင်ကဏ္ဍကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့မတ်အင်ချင်းနိုင်တို့ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံဘက်ကနေကိုဗစ်ရောဂါပိုးကူးစက်ပြန့်နှံ့လာတာကိုတားဆီးနိုင်ရေးအတွက်တရုတ်မြန်မာနယ်စပ်အခြေစိုက် KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့ကိုတရုတ်အစိုးရကကိုဗစ်ကာကွယ်ဆေး1000ပေးပို့ခဲ့တယ်လို့တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်တော်တော်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေတကြောပြန်ပြင်းထန်မြင့်တက်လာနေပြီးသေဆုံးမှုတွေများနေတာပါဒီလိုအခြေအနေမှာတရုတ်အာဏာပိုင်တွေထံအကူအညီတောင်းခဲ့တဲ့အတွက်နယ်စပ်ယူနန်ပြည်နယ်အာဏာပိုင်တွေကတဆင့် KIA တပ်ဖွဲ့ကိုကိုဗစ်ကာကွယ်ဈေးတွေလွှဲပြောင်းပေးအပ်ခဲ့တာဖြစ်တယ်လို့ KIA ပြောခွင့်ရဘုံမူကြီးနော်ဘူးက AFP သတင်းဌာနကိုပြောပါတယ်ဘယ်လိုကာကွယ်ဈေးဖြစ်တာလဲဆိုတာနဲ့ပထမအတုတ်ကဘယ်တော့ကရောက်လာတာလဲဆိုတာတွေကိုတော့သူကပြောမသွားပါဘူးတရုတ်စီကရတဲ့ကာကွယ်ဈေး1000တဲ့ကတချို့ကိုငွေပေးဝယ်ရတာမျိုးဖြစ်ပြီးတချို့ကိုတော့တရုတ်နိုင်ငံကလှူဒန်းခဲ့တာမျိုးဖြစ်တယ်လို့သူကဆိုပါတယ်ဒီလအစောပိုင်းတရုတ်အစိုးရသတင်းထုတ်ပြန်ရမှာတရုတ်နိုင်ငံတဝမ်းကိုဗစ်ကူးစက်သူ58ဦးတွေ့ရှိပြီးဇန်နဝါရီလနောက်ပိုင်းတရက်ထဲမှာပိုးတွေ့လူနာအများဆုံးဖြစ်ပါတယ်။အဲ့ဒီ58ဦးတည်းက15ဦးဟာမြန်မာနယ်စပ်နဲ့နီးစပ်တဲ့ရွှေလီမြို့ကဖြစ်ပြီး15ဦးတည်းက12ဦးကတော့မြန်မာနိုင်ငံသားတွေဖြစ်တယ်လို့ယူတန်ကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တချိန်ထဲမှာမြန်မာနိုင်ငံကိုလှူဒန်းတဲ့တရုတ်လို့ကိုဗစ်ကာကွယ်ဆေးစီနိုဖမ်93,600ဟာကြာသာပတင်းတွေကရန်ကုန်မြို့ကိုရောက်ရှိလာခဲ့ပါတယ်
။မြမနွေဦးတော်လှန်ရေးကဘာလုံးဆိုင်ရာလှုပ်ရှားမှုတွေကိုအများပြည်သူအားလည်းရဲ့နဲ့တိုက်ဆိုင်ပြီးနိုင်ငံတကာအနှံ့ဆက်လက်ပြုလုပ်နေရမှာစနေနေ့ကအမေရိကန်ပြည်ထောင်စုမှစစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲတွေနဲ့အတူရန်ပုံငွေဈေးရောင်းပွဲတွေကိုပြည်내တချို့မှာပြုလုပ်ခဲ့ပါတယ်။ Washington DC မှာတော့အမေရိကန်ဆိုင်ရာမြမတမ်မတ်ကြီးဦးအောင်လင်းရဲ့နေအိမ်ရှိမှာမနေ့ကမြမအရေးလှုပ်ရှားသူတဒါဇင်လောက်ဆန္ဒပြခဲ့ကြပါတယ်။
永退
多
耶多耶多耶多耶高雅都可以拉吧谁
Mary Lampy 呢巴蒂牛ဘာတီမိုးမှာလဲစနေနေ့ကຫນွေဦးတော်လှန်ရေးရန်ပုံငွေဈေးရောင်းပွဲတော်ကိုပြုလုပ်ခဲ့ရမှာသူတို့ရောင်းချသမျှရန်ပုံငွေအလုံးကိုမြန်မာပြည်အနှံ့အပြားလိုအပ်တဲ့နေရာတွေအတွက်အထောက်ပံ့ပေးနေတယ်လို့ Maryland မြန်မာအတိုင်းဝိုင်းကကိုရင်ထွေးက VOA ကိုပြောပါတယ
်ဒီလိုရရှိလာတဲ့ရန်ပုံငွေကိုလဲသမာပြည်တွင်နေရာဒေသအသီးသီးမှာလိုအပ်တဲ့နေရာလေးတွေကိုကျွန်တော်တို့ဒီကနေပြီးတော့စိတ်တစ်ပိုင်းထောက်ပံ့ပေးနေတာပါအဲ့လိုကြောင့်လေကျွန်တော်တို့အခုချိန်ကြီးကျွန်တော်တို့မျိုးတော်နိုင်တဲ့ဘက်မှာကျွန်တော်တို့ဒီပမှာရှိတဲ့ညီကောင်မတွေကနေပြီးတော့ရ ရံပုံတွေပွဲတွေဈေးရောက်ပွဲတွေရောက်ချပြီးလုပ်ပြီးတဲ့အတွက်ကျွန်တော်တို့ရဲ့အားလေးတွေအတူတူအတွက်အားလေးဖြစ်စီပါလေ။ဒါကြောင့်မို့ကျွန်တော်တို့ကရရှိတဲ့ပတ်စံအားလုံးဒီဟာချမ်းမှာကျွန်တော်တို့အတွက်အထားရှိပဲနဲ့အားလုံးလူဒန်းနဲ့အတွက်ကျွန်တော်တို့လူရကျွန်တော်တို့ညတ်တယ်လို့ပြောရပါမယ်ခင်ဗျာ။
ဘာဒီမိုရံပုံငွေဈေးရောက်ပွဲတော်မှာမြန်မာအစားအစာမျိုးစုံကိုရောင်းချခဲ့ပါတယ်။အလားတူမက်ဆာချူးဆက်ပြည်နယ်ဘော့စတန်မြို့မှာလည်းနှွေဦးဒေါ်လန်ရဲ့ရံပုံငွေဈေးရောက်ပွဲတော်ကိုပြုလုပ်ခဲ့ပါတယ်ရှင
်။စစ်လျင်အပါဝင်စစ်လက်နက်ပစ္စည်းရောင်းချဖြန့်ဖြူးတဲ့ကိစ္စမှာရုရှားနဲ့မြန်မာနိုင်ငံကြားအနီးကပ်ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့ရုရှားစစ်လက်နက်ပစ္စည်းတွေကိုနိုင်ငံတကာတင်ပို့ပေးနေတဲ့ဂျာဂန်ကုမ္ပဏီ Robo Boron Export ရဲ့အကြီးအကဲအလက်ဇန်ဒရာမီကိဖ်ကပြောကြားလိုက်ပါတယ်အရှိတောင်အာရှမှာမြန်မာနိုင်ငံဟာ Robo Boron Export ရဲ့အဓိကဖောက်သည်ဖြစ်တယ်လို့ရုရှားနိုင်ငံပိုင်းလေကြောင်းကာကွယ်ရေးအစိုးရနည်းပညာကုမ္ပဏီဖြစ်တဲ့ Rostec ရဲ့အဓိကမဟာမိတ်လည်းဖြစ်တယ်လို့သူကဆိုပါတယ်ရုရှားနဲ့မြန်မာတို့ဟာ2000ခုနှစ်မှာစစ်ဘက်နည်းပညာကဏ္ဍပူးပေါင်းဆောင်ရွက်သွားရေးစတင်ခဲ့ကြတာပါရုရှားနိုင်ငံကနေမြန်မာနိုင်ငံကို Mikoyan MiG-29 တိုက်လေယာဉ်အစင်း30YAK-130 လူနှစ်ယောက်စီတိုက်ပွဲသုံးလေယာဉ်12စင်း Su-30 SME တိုက်လေယာဉ်နဲ့ Mi-35B ရဟတ်ယာဉ်10စင်းစတာတွေနဲ့အတူမြေပြင်ကနေဝင်ဟင်းကိုပစ်တဲ့ဒုံးကျည်ပစ်စင်ပါတဲ့ယင်ရှစ်စီးကိုရောင်းချခဲ့တာဖြစ်ပါတယ်။ဒါအပြင်2010ကစလို့ရုရှားနဲ့မြန်မာနိုင်ငံကိုစစ်လက်နက်အသုံးဆောင်တွေတည်တည်သာပံ့ပိုးလာခဲ့တာဖြစ်ပါတယ်။ Stockholm နိုင်ငံတကာငြိမ်းချမ်းရေးသူတင်နာဆန္ဒရဲ့အဆိုအရရုရှားကနေမြန်မာနိုင်ငံကိုလေရင်ပစ်ပခုံးတန်းလောင်ချတွေရောလေကြောင်းရန်ကာကွယ်ရေးဒုံးကျည်တွေကိုပါပေးပို့ခဲ့တာဖြစ်တယ်လို့ဆိုပါတယ်
။ထိုင်းနိုင်ငံဘန်ဆန်ဖန်ခရိုင်ကကြက်သားထုတ်ဆက်ရုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း1000ကျော်တွေ့ရှိခဲ့ကြောင်းဘန်ကောက်ပို့စ်သတင်းစာမှာမနေ့ကဖော်ပြခဲ့ပါတယ်။အများစုဟာမြန်မာရွှေ့ပြောင်းအလုပ်သမားတွေဖြစ်ပါတယ်။အလုပ်သမားပေါင်း9000ကျော်ရှိတဲ့ Golden Line ကြက်သားထုတ်ဆက်ရုံမှာကိုဗစ်စစ်ဆေးဆန့်သက်မှုတွေလုပ်ခဲ့ရာကနေပိုးကူးစက်သူတွေကိုတွေ့ရှိခဲ့တာပါ။အဲ့ဒီဆက်ရုံကရွှေ့ပြောင်းအလုပ်သမား2ယောက်မှာ COVID-19 ကူးစက်ခံထားရတယ်လို့ဘန်ဆန်ဖန်ခရိုင်ဆေးရုံကပြည်내အာဏာပိုင်တွေကိုကြာသပတေးနေ့ကလေးကအကြောင်းကြားခဲ့တယ်လို့တင်ရက်ွက်ကဆိုပါတယ်ပြည်နယ်ရှိအာဏာပိုင်တွေဟာဒီဘန်ဆန်ခရိုင်ဆေးရုံထဲမှာအဲ့ဒီရွှေပြောင်းအလုပ်သမား2ဦးဆန်းသက်စစ်ဆေးတွေ့ရှိခဲ့ရတာကနေအခုလိုကိုဗစ်ပိုးတွေ့ရှိသူတွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်အခုလိုအစုလိုက်ပြုံလိုက်ကူးစက်မှုတွေတွေ့ရှိခဲ့ရပြီးတဲ့နောက်ကြက်သားထုတ်ဆက်ရုံကိုဇူလိုင်လ23ရက်နေ့ကနေ26ရက်နေ့အထိ၄ရက်ကြာပိတ်ထားဖို့ခရိုင်ကူးစက်ရောဂါထိန်းချုပ်ရေးဌာနကညွှန်ကြားထားပါတယ်ပက်ချပန်ပြည်နယ်ခရိုင်မှုကလည်းဒီကြက်သားထုတ်ဆက်ရုံမှာအလုပ်သမားအများအပြားကိုဗစ်ကူးစက်ခံရကြောင်းကိုအတည်ပြုပြောကြားခဲ့ပါတယ်။တောက်ကြနေကအဲ့ဒီဆက်ရုံကအလုပ်သမားပေါင်း3000ကျော်ကိုကျန်းမာရေးဝန်ထမ်းတွေပိုးရှိမရှိစစ်ဆေးမှုတွေပြုလုပ်ခဲ့ရာကနေ1000ကျော်မှာကူးစက်ခံနေရတာကိုတွေ့ရှိခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကသတင်းတောက်တွေကိုပြောပါတယ်ရှင်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ5မီတာ24 kHz 12133ညာ5မီတာ40 kHz 4133ညာ5မီတာ52 kHz 5895နဲ့5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တနင်္ဂနွေနေ့မနေ့ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှကာကွယ်ဆေးမထိုးရသေးသူတွေကြားဒယ်လ်တာဗီဇာပြောင်းကိုဗစ်ပိုးကြောင့်ကူးစက်မှုပြန်မြင့်တက်လာခြင်းမှာဒီလာတဲ့ပြည်내အတော်များများကဖော်ပြတဲ့ကိုဗစ်အတည်ပြုလူနာအရေအတွက်ကိန်းဂဏန်းရော့ကျလာပါတယ်ဖလော်ရီဒါ၊နီဘရတ်စကာ၊အိုင်အိုဝါနဲ့တောင်ပိုင်းဒါကိုတာပြည်နယ်တွေမှာကိုဗစ်ပိုးတွေ့တဲ့လူနာဆင်းကိုနေ့စဉ်မထုတ်ပြန်တော့ဘဲတပတ်တစ်ခါမှသာထုတ်ပြန်တဲ့အနေအထားမျိုးတိရှိလာတယ်လို့ဆိုပါတယ်ဒီချိန်ထဲမှာပဲတနင်္ဂနွေလုံးအတိုင်းအတာရဇွန်လ20ရက်နေ့မှာပိုးတွေ့လူနာ 11,500 ရှိခဲ့ရာကဇူလိုင်ဒီသတင်းပတ်တွေမှာတော့ 38,000 ထိတိုးလာပါတယ်။အမေရိကန်မှာကာကွယ်ဆေးမထိုးရသေးသူတွေကြားကူးစက်မှုပြန်တက်လာချိန်မှာဆေးမထိုးရသေးသူတွေအများစုကဆေးထိုးဖို့အစီအစဉ်လုံးဝမရှိသေးဘူးလို့စစ်တမ်းတစ်ခုမှဖော်ပြပါတယ်။ AP သတင်းဌာနနဲ့ NORC ပြည်သူ့ရေးရာဌာနတို့ရဲ့ပူးတွဲစစ်တမ်းမှာတော့လ Lassi Kawe Zimatuya de Dudie, Lizan Naya Ganoha, Setobo season machine de Bulo, Pija Jabade.
Tione Shibai Mugo, American Gar Josubi me, Petip Cap Tilazi me, Chini Rigo, Darcy, Dandu Nimare, the Metatri, Akayani, Shibo Lu at Delu.
ဒီဆိုလိုရဲ့အချက်ကိုရှင်းရှင်းလင်းလင်းဖြစ်အောင်မကြခင်ပြုလုပ်မယ်တရုတ်နဲ့ဆွေးနွေးပွဲမှာအမေရိကန်ဒုတိယနိုင်ငံသားဝင်ကြီးဝင်းဒီရှာမန်ကပြောကြားမှာဖြစ်တယ်လို့မနေ့ကအမေရိကန်အစိုးရရရှိတဦးကပြောပါတယ်။ကမ္ဘာအကြီးဆုံးစီးပွားရေးနိုင်ငံကြီးနှစ်ခုအနေနဲ့ပြိုင်ဆိုင်မှုတွေကိုထိန်းချုပ်ရေးတာဝန်ရှိတဲ့နီလန်တွေလိုအပ်နေတယ်လို့တရုတ်နိုင်ငံထင်ကျင်းမှပြုလုပ်မယ ီပေါင်းတော်ကြပြိုင်ပွဲတိုင်းမှာအနိုင်ရချန်ပီယံဖြစ်လာခဲ့သူပါဒါပေမဲ့စနေနေ့ပြိုင်ပွဲမှာမတော်တဆဖြစ်ခဲ့ရာကနေပြိုင်ပွဲကထွက်ရတော့မှာဖြစ်ပါတယ်အခုလိုတိုကျိုအိုလံပစ်ပွဲကျင်းပနေချိန်မှာပဲနက်ဖာတက်အပူပိုင်းမှုန်တိုင်းဟာဂျပန်နိုင်ငံကိုဦးတည်လာပြီးလေပြင်းတိုက်မိုးကြီးမဲ့အန္တရာယ်ရှိတာကြောင့်လှေပြိုင်ပွဲတွေကိုအရင်ထက်စောပြီးကျင်းပသွားမယ်လို့အိုလံပစ်ကော်မတီကပြောပါတယ်
အီရတ်မြောက်ပိုင်းကာဒစ္စတန်ဒေသကခိုင်ရာရာအခြေဆိုင်အမေရိကန်တက်စကန်ခုကိုညာရင်းချင်းမောင်းသူမဲ့လေရင်တွေနဲ့တိုက်ခိုက်ခံရကြောင်းနဲ့ထိခိုက်ကြဆုံးမှုမရှိဘူးလို့အီရန်နိုင်ငံမှာရှိတဲ့အမေရိကန်ညွန်ပေါင်းအဖွဲ့ပြောခွင့်ရသူကစနေနေ့ကအတည်ပြုပြောကြားခဲ့ပါတယ်ရှင
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့မိုက်အင်ချင်နိုင်တို့ပြောပြပေးခဲ့တာပါ။အခုတော့ဆက်သွယ်မြင်းမြန်းချက်တင်တဲ့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရေးပြိပခဖြစ်နေခြင်းကိုဗစ် -19 ကပ်ရောဂါကူးစက်မှုလှိုင်းမြင့်မားလာတဲ့အခြေအနေကြာရောက်လာတဲ့အတွက်အမျိုးသားရေးအချက်အသေးကြီးအဖြစ်အလုံးအမြန်ဝိုင်းဖြည့်ရှင်ဖို့အရေးတကြီးလိုအပ်နေပြီလို့ NCA တနိုင်ငံလုံးအပြည့်ရဲ့အစာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေကသတိပေးပြောကြားလိုက်ပါတယ်။အခုလိုဖြည့်ရှင်နိုင်ရေးကြိုးပမ်းဖို့ NCA စာချုပ်အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့အနေနဲ့စနေနေ့ကပဲ COVID-19 ထိန်းချုပ်ရေးကော်မတီကိုအဖွဲ့ဝင်၁၂ဦးနဲ့ဖွဲ့စည်းလိုက်ပါတယ်။ကော်မတီဝင်တဦးဖြစ်တဲ့ရဲဘော်မျိုးဝင်းကိုကိုဝင်းမင်းဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ဒီဥက္ကဋ္ဌလေးဖြစ်တဲ့ရဲဘော်မျိုးဝင်းကအဓိကအခြေခံစဉ်းစားချက်ကိုအခုလိုဆက်ရှင်းပြပါမယ်
။ဒီကတော့ဟုတ်ဒီပြဿနာပေါ်မှာကျွန်တော်ရဲ့ရှုမြင်မှုပေါ့ဒီပြဿနာအရေးပေါ်ဆိုတာလည်းဟုတ်တယ်ပြီးတော့ဒီတမျိုးသားလုံးရဲ့လွှတ်ချုပ်မှုထိခိုက်တဲ့မျိုးသားရေးပြဿနာလို့ကျွန်တော်မြင်တာပေါ့နော်။အေးဒီပြဿနာရဲ့တည်နေမျိုးသားရေးပြဿနာပေါ်မှာမူတည်ပြီးတော့မှကျွန်တော်တို့ဦးကောင်းတရားကောင်းတစ်ဖွဲ့ကောင်းတော့ကျွန်တော်ဒီပြဿနာဖြေရှင်းလို့ရလိမ့်မယ်လို့ကျွန်တော်မထင်ဘူး။ဒါဟုတ်တိုက်ပြီးမှရှိတဲ့နိုင်ငံရေးပြဿနာလည်းရှိတာပေါ့နော်အဲ့အခြေခံပေါ်ကနေပြီးတော့ကျွန်တော်တို့ကတော့အင်အားစုအလုံးတော့နော်ပြည်တွင်းမှာရှိတဲ့အင်အားစုအလုံးနိုင်ငံတကာအကူအညီတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တဲ့ဆော့အခြေခံပေါ်မှာမူတည်ပြီးတော့မှကျွန်တော်အင်အားစုအလုံးလက်တွဲပါဝင်ဆောင်ရွက်နေတဲ့ချီနီမီဖြစ်လာအောင်ကြိုးပမ်းဖို့အတွက်ဆိုအခြေခံပေါ့
ဟုတ်ကဲ့ဒီနေရာမှာနိုင်ငံရေးပဋိပက္ခကလည်းတစ်ဖက်ကရှိနေတော့ဘယ်လိုစပြီးတော့ညှိနှိုင်းဖို့ရှိလဲ
ကျွန်တော်နိုင်ငံရေးအကြက်တဲ့နိုင်ငံရေးပဋိပက္ခတွေမပြေလည်မှုရှိနေတာမှန်တယ်အမေကျွန်တော်တို့ပြည်သူလူထုရဲ့ဒီကြမ်းမိုင်းဆော်ရှောက်မှုကိုယာယူနိုင်ဖို့အတွက်ကြိုးပမ်းတဲ့နေရာမှာတော့နိုင်ငံရေးပြဿနာကိုအခြေခံစဉ်းစားမယ်ဆိုရင်တော့တော်တော်လေးခက်ခဲရှိနေမယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်နိုင်ငံရေးကိုအခြေမခံပဲနဲ့ပြည်သူလူထုရဲ့ကြမ်းမိုင်းဆော်ရှောက်မှုယာယူပိုက်ခွဲဖို့အခြေခံပြီးလို့မှအလုပ်ပောင်းဝင်ဆောင်ရွက်ဖို့တိုက်တွန်းတဲ့အနေနဲ့ကြိုးပမ်းဖို့အတွက်ကျွန်တော်တို့နဲ့ဒီကော်မတီဖွဲ့ပြီးတော့စတင်ဆောင်ရွက်ဖို့ကြိုးပမ်းခဲ့တာပေါ့နော
်။ဟုတ်ကဲ့နောက်တစ်ခုကအရင်အစမှပြောခဲ့တဲ့ဒီပြဿနာရဲ့အတိမ်နဲ့ရှုမြင်ပုံလို့ဆိုတဲ့နေရာမှာအဓိကပါကိုဆိုရင်တ
ော့ပြဿနာရဲ့အတိတ်နဲ့ကဲ့ဖြံမှုကမတူဘူးဆိုရင်လည်းပဲအဲ့ဒီပုံမှာအာယုဆိုင်မှုနဲ့အလေးနဲ့မှုရတယ်ပဲကွာမှာကျွန်တော်အရင်ဆိုရပါတယ်ဒါမျိုးသားရေးပြဿနာဖြစ်နေပြီနောက်ခုအသက်ပြည့်မှာတော့နိုင်ငံရေးပဋိပက္ခရောအကြတဲ့ရောဇီဝရေးရတဲ့ပုံမှာမလဲပန်းနိုင်တဲ့ချင်းတွေရောဒီကြထက်မှမှာအခုလိုမျိုးကြမ်းမာရေးပဋိပက္ခကဖြစ်လာတော့ကျွန်တော်ဘွားမှာကျွန်တော်တက်တက်မှာတော့ဒီတိုက်ပြည့်ရဲ့အကြတဲ့တော့အကြီးမားဆုံးလို့ပဲကျွန်တော်ထင်တယ်ကျွန်တော်တိုက်ပြည့်အနာဂတ်အတွက်ကျွန်တော် generation တဲ့အနာဂတ်အတွက်ဆိုတာဟာကိုမျက်နှာပုံပြီးတော့အလေးနဲ့ထားပြီးတော့မှဆောင်ရွက်ဖို့လုပ်နေပြီလို့ခုကျွန်တော်သတင်းဌာနလေးမှာကြားသိနေရတဲ့အနေထားလေးရဒီသက်ဆိုင်ရ 当我习主席也表示你不理他呀，不满请你留老子这天前来的呀，你也出边的了就能对的，俺俩就能对，因为他们所以这样讲的，你觉得那有习过习代来看那部啊？一级收入就能免了，哎，你看嘛，西谷时代没免来屋，那么看来屋，哎，西爹不嘛去干要创业目的没西谷村咯，收收目的也不几年没了就能丢，不就得啦，带东西嘛
的。OK， 啊，古地这嘛也接待我呢，各位爷我请你帮忙哟，这个把套片的嘛。
以各位那点的不在要，是那点，但是侬那点的，伊对了，多多礼物那点，那个那个请你的基本属于，也古大木牌嘛嘞呗，该不是的帮侬多多礼物。家嘛，伊问他那个啥，谁用嘛？我当木看用那木白嘛嘞，多多哩安奈嘞。呀，比到各国谁偷那木你他嘛嘞？比个的说嘞，他嘛时间的他嘛特别慢。估计你嘛咯，他嘛比我秒不？各国一说偷那时间的，人家老奶奶去的，没洗对布啊，没洗那开布。说路那个喏，你台币嘛就那币的路途啊，不用你表演。大概台在那家嘛啥小木库，也有那块啊，没修片的，来那没米来。白谁用嘛嘞？多少秒？白谁看嘛嘞？多少秒？白都也是三嘛嘛。
Look, I don't know.你当初没算到，压力没到就那天嘞，都我都没有，我都没有老奶奶算到，对那个那个工人的也有那副马来呗，对一面的都全部白马来呗，干咱偏不拉手就那收益是稀了，那偏向那副多就那就啥几毛毛
了。OK， 第二第三标兵是哪来办呀？是他啦。
第八位第八位台的对呀没就那个一级的最后端的就那是个标不落，哎，啥标算的不里，啥不得到，啥点比到就那尽量让你比如那个某一个这样的就那。The lot of what you know, Piotr Hari or Sida, one of them, Daddy, who Lambe, Patimado, Chinani, Pelampi, the Lamp, Mimias, Laneputabo. So now you just want a Miazo on the Pona, you did Avono, Daludi, Nizetu, Pinna, the Ludi, then the Pidu, your Puania, the Sanito, the No Miazo, Chaching, Gone the Pobamba.
Okay, now ye did our tap, Joe Shimla.
The Piatanaga, Dibido, you use Piatana Pinibi, Piro, the Piatana, and I'll set to a thing there that don't know the good Jet, and Dagamolo.
မြန်မာနိုင်ငံမှာကူးစက်မှုတွေမြင့်တက်နေတဲ့ COVID-19 ရောဂါကာကွယ်ကုသရေးအတွက်ဆက်လက်လှုပ်ဆောင်နေပေမဲ့စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်လိုခြင်းမရှိဘူးလို့ဆရာဝန်တချို့ကပြောပါတယ်။ COVID-19 ကာယောဂါထိန်းချုပ်ကာကွယ်ဖို့အတွက်ဆရာဝန်တွေပူးပေါင်းဆောင်ရွက်ဖို့စစ်ကောင်စီဘက်ကပြောကြားလိုက်ချိန်မှာပဲဆရာဝန်တွေဘက်ကအခုလိုတုံ့ပြန်တာပါ။ဒီအကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာဖေဖော်ဝါရီလနေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးဆရာဝန်တွေ၊ထူနာပြုတွေ၊စေဝန်ထမ်းတွေအပါအဝင်နိုင်ငံတော်ဝန်အစိုးရဌာနအသီးသီးမှရှိတဲ့ဝန်ထမ်းတွေတော်များဟာစစ်ကောင်စီလက်အောက်မှာအလုပ်လုပ်ဆောင်လိုခြင်းမရှိတာကြောင့်အကြမ်းမဖက်အာဏာဖီဆန်ရေး CDM လို့ရှောင်းမှုမှာပါဝင်ခဲ့ကြပါတယ်။ဒါပေမဲ့အခုသတင်းပတ်တွေအတွင်းနိုင်ငံတွင်းမှာ COVID-19 ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေမြင့်တက်လာနေတဲ့အတွက်ဒီရောဂါကူးစက်မှုတွေကိုကာကွယ်ထိန်းချုပ်နိုင်ဖို့အတွက်ကျမ၏ဝန်ထမ်းတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြီးခဲ့တဲ့ရက်ပိုင်းမှာပြောကြားလိုက်ပါတယ်။ NLD ဆိုရလက်ထက်ကကိုဗစ်ဒုတိယလိုင်းအတွင်းရန်ကုန်မြို့ကကုသရေးစင်တာတွေမှာပရဟိတဝန်ထမ်းအဖြစ်လှုပ်ဆောင်ခဲ့တဲ့အမည်မဖော်လိုတဲ့အမျိုးသမီးဆရာဝန်တဦးကတော့စစ်ကောင်စီလက်အောက်မှာပူးပေါင်းဆောင်ရွက်ဖို့ဆန္ဒမရှိဘူးလို့ပြောကြားလိုက်ပါတယ်။
ဒီစစ်ကောင်စီနဲ့ကတော့တော့ဆရာဝန်အနေနဲ့ကတော့ CDM တော့လုတ်ခဲ့ပြီးမှတော့သူတို့ဒီချိန်မှာဘလို့မှပူပေါင်းဆောင်ရွက်ဖို့ဆိုတာကျမအနေနဲ့ကတော့လုံးဝမဖြစ်နိုင်ဘူးဒီချိန်မှာတော့သူဆိုရတာပြတ်တက်လာရင်ကျမရှေ့ဆုံးကနေပြီးတော့ဒီဟာပြန်ပြီးတော့ပို့လဲဒီဟာကျမချက်ချင်းလုံးမှာဒီဒါမဲ့ဒီစစ်အစိုးရတွေနဲ့အနေနဲ့ကတော့ပူပေါင်းမလုပ်နိုင်ဘူးမရှိဘူးဒါမဲ့ အဲ့လိုမျိုးဆိုပေမဲ့လူနာတွေကိုလူနာတွေမကြည့်ရအောင်မဟုတ်ဘူးကျွန်တော်တို့ဒီစီစီမတင်ငယ်ချင်းတွေအကုန်လုံးကအခုဒီ online မှာလုံးဝကိုဆက်ဆက်ရဆက်ဆက်ရရောလုံးဝ online consultation ရောကျွန်တော်တို့တောင်းလျှောက်ကိုပေးနေတာကျွန်တော်တို့ဟိုနားတော့မနားရအောင်တနေ့တနေ့ဖုန်းပြောရတာပေါ့နော်အဲ့လိုမျိုးတချို့အိမ်သွားနိုင်တဲ့လူတွေကလည်းအိမ်သွားတယ်တချို့မသွားနိုင်တဲ့လူတွေကလည်း online consultation နဲ့လုပ်တယ်ကိုထူကိုထားတော့လုပ်နေဒါပေမဲ့ဒီစစ်ကောင်စီနဲ့ပူးပေါင်းဖို့သူတို့နဲ့ပေါင်းပြီးတော့ပါဝင်ဖို့ဆိုတော့လုံးဝမဖြစ်နိုင်
စစ်ကောင်စီဥက္ကဋ္ဌရဲ့ပြောကြားလိုက်တဲ့အပေါ်ရန်ကုန်မြို့ကနောက်ထပ်ဆရာဝန်တဦးကလည်း VOE ကိုအခုလိုပြောပါတယ
် CDM တုတ်တဲ့ဆရာဝန်တွေထဲမှာလေးပြောရရှိရဆိုဥပမာဒီ politically အရန် strong ဖြစ်တဲ့လူတွေရှိတယ်တချို့ကြောက်လေအဲ့လောက် strong မဖြစ်ဘူးဒါပေမဲ့ဟိုဘယ်လိုပြောမလဲမတရားဘူးထင်တဲ့ဥစ္စာကိုမခံနိုင်တဲ့အတွက်ကြောင့်မလို့ကို CDM လုပ်တဲ့လူတွေလည်းရှိတယ်။ကို့အလုပ်ကိုလုပ်ကြတာတော့အကောင်းဆုံးပေါ့နော်။ဆရာဝန်ကလည်းဆရာဝန်လုပ်မယ်။စစ်သားကလည်းစစ်သားလုပ်မယ်ပေါ့နော်။ဒါဆိုလို့ရှိရင်တော့ဒါအကောင်းဆုံးအဖြေပဲပေါ့ဗျာ
။ဆရာဝန်တွေသူနာပြုတွေစေဝန်တန်းတွေအတော်များများကတော့စစ်ကောင်စီနဲ့ဥပပေါင်းဆောင်ရွက်မှုတွေမလုပ်ချင်ပေမဲ့လည်းယောဂကူးဆွတ်မှုတွေယောဂကူးဆွတ်နေသူတွေကိုတော့အင်တာနက်အွန်လိုင်းကဖြစ်ဖြစ်တယ်လီဖုန်းနဲ့ဖြစ်ဖြစ်ဒါမှမဟုတ်လူကိုယ်တိုင်သွားပြီးတော့ဖြစ်ဖြစ်တက်နိုင်တဲ့ဘက်ကကိုနီးကိုဟန်နဲ့ကုသမှုတွေပေးနေကြတာပါစစ်ကောင်စီဘက်ကပြောသလိုဆရာဝန်တွေပူးပေါင်းဆောင်ရွက်လာဖို့အတွက်ဆိုရင်စစ်ကောင်စီအနေနဲ့တောင်းဆိုချက်တွေလိုအပ်ချက်တွေကိုလက်ရောဖြည့်ဆည်းပေးနိုင်ဖို့လည်းအရေးကြီးတယ်လို့မြင်ကြောင်းသူကဆက်ပြောပါတယ
်ဒီဆရာဝန်တွေကအခုတော်တော်များများအဖမ်းခံရတယ်ဟိုပြေးတဲ့လူတွေလည်းပြေးနေရတယ်ပေါ်မှာတက်ခံနေရတဲ့လူတွေလည်းရှိတယ်အားလုံးဝိုင်းပြီးတော့တောင်းဆိုကြတယ်ပြန်တော့ပြီးပါလို့ပြောတယ်ဒါပေမဲ့ပြန်မလုပ်ပြီးတော့ရှိတယ်နောက်တစ်ခုကကိုကသွားပြီးတော့ဒီလုပ်ငန်းဝင်ကိုဝင်တဲ့အခါမှာကိုယ့်ကိုအရေးယူမှလည်းကြောက်ကြတယ်ယုံကြည်မှုမရှိတော့တကယ်တမ်းကိုပေးချင်တဲ့လူတောင်မှမသွားရဘူးဒီလိုလေးပဲလာကြပါလို့ပြောတဲ့စကားတစ်ခုနဲ့ကိုဖြေရှင်းဖို့ခက်တယ်ကလေးကိုဒီလိုရကလေးကိုဒီလိုရဆိုတာဗာလေပြန်လာပါနော်ပန်းစည်းထားတဲ့ဆရာဝန်တွေကိုပြန်လုပ်ပေးမယ်နောက်တခါပြန်ဝင်လာတဲ့ဆရာဝန်တွေကိုလည်းအေးအေးယူခြင်းမရှိဘူးအေးမယူပါဘူးဒါမျိုးကလေးကိုခံနိုင်တယ်ဆိုလို့ရှိရင်တော့လူသားချင်းစာနာရေးအနေနဲ့ဒီလူနာတွေကိုကြည့်ရှုပေးခြင်းနဲ့ဆရာဝန်ရဲ့မူလစိတ်အနေထားနဲ့ပြန်လာကြမှာပဲဗျတခုရှိတယ်ဗျဆရာဝန်ရှိပြီးတော့ကြံနေရရင်ဘာမှမရှိလို့ရှိလို့ရှိရင်လေဘာမှလုပ်လို့မရဘူးဥမာဆိုကြပါစို့အောက်ဆီဂျင်လုံလောက်အောင်ဖြည့်ပေးမယ်နော်နောက်တကလိုအပ်တဲ့စက်ကရိယာပစ္စည်းတွေပတ်မှုပေးမယ်စေဝါးတွေပတ်မှုပေးမယ်အဲ့ဒါမျိုးတွေလိုတယ်နော
်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းစစ်ကောင်စီဘက်ကဆရာဝန်တွေကိုအလုပ်ပြန်လုပ်ဖို့အတွက်ကန်ထရိုက်စနစ်နဲ့ခေါ်ယူ9ရက်လာရရှိနေပေမဲ့အများစုကတော့ပြန်လုတာမရှိဘူးလို့ဆောင်းဝန်တွေကပြောပါတယ်ပြီးခဲ့တဲ့ NLD ဆိုရလက်ထက်ကိုဗစ်ဒုတိယလှိုင်းဖြစ်ပွားခဲ့ချိန်ကအခြေအနေနဲ့အခုလက်ရှိစစ်ကောင်စီလက်ထက်ယောဂကာကွယ်ကုသရေးအခြေအနေနဲ့ကွာခြားပုံနဲ့ပတ်သက်ပြီးမေးကြည့်တဲ့အခါမှာတော့အမိမဖော်လိုတဲ့အမျိုးသမီးဆောင်းဝန်ကအခုလိုပြောပါတယ
် Facebook စကားနဲ့ပြောမယ်ဆိုရင်တော့လွမ်းစရာကြီးပေါ့နော်အိုးအဲ့ဒီ second wave တော့ဆိုလို့ရှိရင်ဒီ PDW တွေကဆရာဝန်တွေ volunteer engineer အကုန်လုံးကလေတကယ်ဟိုမှာလေဟိုဘဝမှာမမြင်ဘူးတဲ့တက်ညီလက်ညီနဲ့တစ်ခါမှမကြုံစဘူးမတွေ့ဘူးတဲ့ထောက်ပံ့မှုတွေပြည့်စုံမှုတွေ facility တွေနဲ့ဒါလေးကဖြတ်တန်းခဲ့ရတာပေါ့နော်အခုချိန်မှာတော့ဒီအောက်ဆီဂျင်တဲတာတော့ဒီမဲ့လက်တော့ကျမတကယ်ဒီတယောက်ကသူ့ဟိုဟာအတွက်ပေါ့နော်အောက်ဆီဂျင်မာထားတာဟိုဟာတဲလာတဲ့ကားနှစီကိုတဲ့ဖန်သွားလို့တဲ့သူတို့ဒီနေ့မရနိုင်ဘူးလေဆိုတော့ဘလို့ကွာချလဲဆိုအဲ့ဒါပဲစဉ်းစားကြည့်တော့ပေါ့နော်
မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းဓာတ်ခွဲနမူနာ 15,359 ခုကိုစစ်ဆေးခဲ့တာမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက် 9,659 ဦးရှိခဲ့ပြီးသေဆုံးသူအရေအတွက်က298ယောက်ရှိတယ်လို့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကမနေ့ည7နာရီထုတ်ပြန်ကြမှာဖော်ပြထားပါတယ်ဒါကြောင့်အခုဆိုရင်ဖို့တွေ့သူစုစုပေါင်း 26,429 ယောက်ရှိဖြစ်ပြီးသေဆုံးသူစုစုပေါင်းက 6,956 ယောက်ရှိပြီဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ဆက်သွယ်မိမြန်တင်ပြပေးခဲ့တာပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေနေမနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အိန္ဒိယနိုင်ငံဥတ္တပရဒေ့ရှ်ပြည်နယ်အစိုးရပိုင်းမြေနေရာမှာကျူးကျော်အိမ်တွေဆောက်လုပ်နေထိုင်တဲ့ရာနဲ့ချီတဲ့ရိုဟင်ဂျာတွေရဲ့အိမ်ယာတွေကိုပြည်နယ်အစိုးရကဖယ်ရှားရှင်းလင်းပြီးသူတို့ကိုယာယီတဲတွေစီပြောင်းရွှေ့လိုက်ပါပြီ ရင်းနဲ့လျှက်စင်ပြီလို့အခြေခံဝန်ဆောင်မှုတွေမရတဲ့နေရာတွေမှာဒုက္ခသည်တွေအနေနဲ့အခက်အခဲအများအပြားနဲ့ရင်ဆိုင်နေကြရတယ်လို့ Writers သတင်းဆောင်ပါမှာဖော်ပြထားပါတယ်။နားဆင်ကြရအောင်ပါရှင
်။ जिस तरीके से जमीनों पर अवैध कब्जे उत्तर प्रदेश और उत्तर प्रदेश के बाहर
से उत्तर प्रदेश पीने ये सिंचाई बंद डेटा रूम में नाउ पीने असोया ये सेमियां ठाना ले आओ मार्शिले मिनियां रूम बोका चूचो एयर रूम को सीज़े भी श्वेप्यां निभा रे दिल्ली का मिनियां डोमियां माले चूचो तयी मुरे शिने भी ऐरी नियां रूम को ले
New Delhi မြို့တော်စင်ကြေဘုံဒေသမှာအခြေချနေထိုင်တဲ့ရာနဲ့ချီတဲ့ရိုဟင်ဂျာတွေကိုယာယီတဲတွေစီရွှေ့ပြောင်းခဲ့တာပါ။နေရာသစ်မှာအခက်အခဲမျိုးစုံကြုံတွေ့နေရကြောင်းရိုဟင်ဂျာဒုက္ခသည်တို့ဖြစ်တဲ့ Slim ကဟင်ဒီဘာသာစကားနဲ့အခုလိုပြောပါတယ်
။ Purso subah 5 baje
တနေ့ကမနေ့9နိုင်လောက်လမ်းပြင်မှာနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအားလုံးကိုဒီကိုခေါ်လာပြီးပြောင်းရွှေ့ပေးခဲ့တာပါ။အရင်နေရာမှာဆိုရင်ကျွန်တော်တို့မှာဗလီဝူကျောင်းတစ်ခုရှိပါတယ်။အများသုံးအိမ်သား9လုံးလည်းရှိပါတယ်။ဘုံမှန်ရေတွင်းနှစ်ခုလည်းရှိပါတယ်။အဲ့ဒါတွေအားလုံးကိုရဲတွေကဖျက်ဆီးပစ်လိုက်ပါပြီ။အရင်နေရာကကျွန်တော်တို့အတွက်အဆင်ပြေပါတယ်။အခုဒီမှာကလျှက်စစ်မီရေနဲ့အိမ်သားလည်းမရှိပါဘူး။ကျွန်တော်တို့အတွက်အခက်အခဲအများကြီးရှိနေပါတယ်။
အိန္ဒိယနိုင်ငံမှာလက်ရှိရိုဟင်ဂျာဒုက္ခသည်ခန့်မှန်းခြေ 4,000 လောက်ရှိနေပါတယ်။ဒီထဲကဒုက္ခသည် 16,500 ကိုတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး UNHCR ရုံးကနေအသိအမှတ်ပြုကတ်တွေထုတ်ပေးထားပြီးဒုက္ခသည်တွေကိုထိပါနှောက်ယှက်ခံရမှုတရားဥပဒေမဲ့ဖမ်းဆီးချုပ်နှောင်ခံရမှုနဲ့ဌာနေပြန်ပို့ခံရမှုတို့ကနေအကာအကွယ်ပေးထားတယ်လို့ပြောဆိုထားပါတယ်။နေရာအနှံ့မှာအခြေချနေထိုင်နေကြတဲ့ထောင်နဲ့ချီတဲ့မွတ်စလင်ရိုဟင်ဂျာတွေကိုတရားမဝင်နေထိုင်သူတွေနောက်လုံခြုံရေးအန်တီအက်တစ်ခုအဖြစ်အိန္ဒိယအစိုးရကသဘောထားပြီးသူတို့ကိုရှာဖွေဖော်ထုတ်နောက်ဌာနေပြန်ပို့ရေးအတွက်ညွှန်ကြားထားတာပါမြန်မာနိုင်ငံမှာ2019ခုနှစ်ကစစ်တပ်ရဲ့ဖြိုခွဲနှိမ်နှင်းမှုတွေနောက်ပိုင်းတိမ့်ချီတဲ့ရိုဟင်ဂျာတွေဘေးလွရာထွက်ပြေးခဲ့ကြရပါတယ်အများစုကတော့ဘင်္ဂလားဒေ့ရှ်နယ်စပ်ကအဖြစ်ဆောက်ထားတဲ့ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတာပါမြန်မာဘက်ကတော့လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်ကိုညှင့်ပယ်ထားပြီးအကြမ်းဖက်မှုတွေကိုစစ်တပ်ကတံပြန်ချေမှုန့်တာတာဖြစ်တယ်လို့ပြောဆိုထားပါတယ်မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေဖိနှိပ်မှုတွေကြောင့်ထွက်ပြေးခဲ့ကြရပြီးအိန္ဒိယကိုရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့မြန်မာနိုင်ငံကိုပြန်ဖို့တင့်တော်တဲ့အခြေအနေမဟုတ်ဘူးလို့ပြောဆိုကြပါတယ်အရင်မြန်မာအရတအစိုးရလက်ထက်မှာတော့ထွက်ပြေးရတဲ့ဒုက္ခသည်တွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့ပြောပေမဲ့ရိုဟင်ဂျာဆိုတဲ့အတုံနှုံကိုလက်မခံခဲ့ပါဘူး။ဒါ့အပြင်ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်အမှတ်ကံကျက်လည်းမပေးခဲ့ပါဘူး။ဒါပေမဲ့ဆီယနာသိမ့်ပြီးနောက်ပိုင်းရွေးကောက်ခံလွှတ်တော်အမတ်တွေဖွဲ့စည်းလိုက်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကတော့ရိုဟင်ဂျာဆိုတဲ့အတုံနှုံကိုလက်ခံပြီးရိုဟင်ဂျာဆိုင်ရာမူဝါဒတရားကိုချမှတ်ထားပါတယ်။အနာဒိစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်တင်မခံသေးပါဘူးရှင
်။ VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ラインドミーターတို့အပြင်ကျမတို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOE မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျွန်တော်တို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American Fan ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်းပါသောရရှင်များရှင်VOA American အတန်းရဲ့2022ခုနှစ်ဇူလိုင်လ25ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ပြည်တွင်းလူ့အခွင့်အရေးအခြေအနေအကြောင်းတင်ဆက်နေတဲ့ဒုအသံအပတ်စဉ်ကဏ္ဍကိုအရင်ဆုံးနားဆင်ကြားရပါမယ်။ဒီနောက်မှာတော့
ဒီလူကြမ်းမှာတော့ဒါကျွန်တော်တို့ကန်ဆိုးစွာနဲ့စီးမီတို့တွေရောဟိုဘေးနားလူတွေပြောတာရောအာဘေးအင်္ဂါလူတွေပြောတာရောအကုန်လုံးလိုက်ပြီးတော့ဟိုတက်ပြီးဆိုးရင်ရပြီဆိုတော့လေစဉ်းစားစဉ်းညာမရှိနိုင်တော့ပဲလိုက်သုံးနေရတဲ့
နိုင်ငံရေးအချက်တဲကာလမှာကိုဗစ် -19 ကပ်ဘေးရောဂါပါခြုံရတဲ့မြန်မာပြည်သူတွေအတွက်အကောင်းဆုံးလိုက်နာဆောင်ရွက်နိုင်မယ့်အချက်တွေနဲ့ပတ်သက်ပြီးဆရာဝန်တွေနဲ့ဝိုင်းဖွဲ့ဆွေးနွေးထားတဲ့စနေညချမ်းသကဝိုင်းစီစဉ်ကိုပြန်လည်ထုတ်လွှင့်ပေးပါမယ်။အခုရေဆုံးတော့လူ့အခွင့်အရေးအခြေအနေတွေကိုအပတ်စဉ်စူးစီးတင်ပြနေတဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြပါရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့ဒုအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ဒီတစ်ပတ်မှာတော့အာရမပြုချင်းမိုးကြံရွယ်ခံရတဲ့သမီးဖြစ်သူအကျွတ်တရားမျှတမှုကိုရအောင်ကျင်းမယ်လို့ဆုံးဖြတ်ထားတဲ့အမေတယောက်ရဲ့အတန်ကိုကြားရမှာပါစစ်တကအာနာသိမ့်မိကလေးကဆူဆူဝါးဝါပြောဆိုခံနေရတဲ့တရားစီရင်ရေးနဲ့တရားဥပဒေစိုးမိုးရေးစနစ်အောက်မှာတရားမျှတမှုရဖို့ဆိုတာခက်ခက်ခက်ခဲလာခဲ့ပါပြီ။ဒီဆောင်မကို Moon News Agency ကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်
အဲ့ဒီကံကလေးမြစ်ကြီးဝမအာအေဘန်ကလာဟိုင်တင်းချက်ချက်လာငါပေါ်အင်ဒီကအပိတ်လိုင်းစင်းနေကြအဟုတ်လုံးကဆင်းကသမင်းတကကြအောင်လောက်နေတာသူစီကရောကထအနေရဲ့တွေဝင်လို့ချင်းနေတာလို့ယူဆတယ်အခုတော့ဖူဖို့တော့ရောကထတော့တဲရဲတော့ငါတောင်းပေးရမယ်လို့အခရတောင်းတယ်စမကအရင်နာချင်းစီကငွေချေယူပြီးပေးခဲ့တယ်ရှင်နေငှားရရောအမှုတော်15တိုင်20တိုင်လောက်သူ့အကောင်ခံနိုင်တယ်လို့ဥက္ကဋ္ဌကပြောထားတယ်
။မသိန်းကြည့်ဖို့ကြံရွယ်ခံရတဲ့အသက်73နှစ်အရွယ်မင်းကလေးရဲ့မိခင်မိမုံမုံကပြောပြခဲ့တာပါ။ဝန်ကြီးနဲ့ချောင်းဆောင်မြို့နယ်မှာပြည်စမတန်းတက်နေတဲ့သူမရဲ့သမီးကိုအသက်65နှစ်အရွယ်လူကြီးတစ်ယောက်ကဇွန်လဇန်ပိုင်းမှာမသိန်းကြည့်ဖို့စူးစမ်းခဲ့ပါတယ်။မိခင်ဖြစ်သူကအချိန်မီရောက်လာတဲ့အတွက်သမီးငယ်ကိုအချိန်မီကယ်တင်ခဲ့လိုက်ပါတယ်။
ปอกละกลางอันนี้แหละมันเลยลืมมามากลางบุมาปอกละกลางขนมก็เออทำยังแต่ละปุ่มปุ่ยก็ได้มาไปดามัน
เราเปลี่ยนทอดแต่ขาได้หนูจะมาไอ้นักไปทานหรือไม่ใช่ปะบุ้งไอ้ที่ใช่มาเลยแท้กันในเปลี่ยนลาดาไปในแต่ไอ้นักกูจะมาต้องพูดไล่ดันเนี่ยอภูซีก็ปองบีชุดทาดากูตุยไล่ยาได้บาพิลุปองบีชุดทายาแต่เลยจะมาตู่กูเมไล่ดากูตู่ป้ามาเปลี่ยนมาเปลี่ยวเย่บุ้งเนี่ยผิวไล่ปีจะมากูเปลี่ยนชีนี่ทอดาไปကျမအသင်းဝင်သွားပြီးကျမသမီးကိုဥလိပ်ပါလာတယ်လေအဖိုးကြီးကိုကျမမေးလိုက်တယ်သူပြေးထွက်လာပြီးလေသားရောက်မှကျမတုံချလိုက်တာတိုင်းနဲ့ဆောင်းမရင်တန်းလာနဲ့ချက်ချင်းပြန်ထပြီးထွက်ပြေးသွားတာပဲ
အစပိုင်းကအမိခင်ဖြစ်သူကိုတိုင်းလိုက်ဖမ်းခဲ့ပြီးမဲ့အဲ့ဒီလူကိုအိမ်မှာမတွေ့ရှိခဲ့ပါဘူးဆောက်တည်ရမရဖြစ်ပြီးအချိန်ကြာအောင်ငူပြီးနောက်မှာတော့အိမ်ကြီးချင်းတယောက်ရဲ့အကြံပေးချက်အရသမီးဖြစ်သူအတွက်တရားမျှတမှုရအောင်လုပ်ဖို့ဆုံးဖြတ်ချက်ချလိုက်ပါတယ်ဒါကြောင့်အရေးစုဝီကျေးရဥက္ကဋ္ဌစီတော့ရောက်တိုင်ကြားခဲ့ပါတယ်။ဒါပေမဲ့ဥက္ကဋ္ဌကတရားမျှတမှုအတွက်အာမပေးခဲ့ပါဘူး။သူကမသိန်းကြည့်ဖို့ကြံစီခဲ့တဲ့အဖိုးကြီးမှာမသိန်းမှုအထမမြောက်တဲ့အပြင်ဦးလေးတယောက်လူဆွေမျိုးမကင်းရမကင်းကြောင်းတွေဖြစ်နေကြတဲ့အတွက်ရောကျေးယူပြီးချေအေးဖို့ပြောဆိုခဲ့ပါတယ်။စစ်အနာသိမ်းထားတဲ့ကာလမှာနေရအနှံ့ဇန္ဒပြပွဲတွေဖြစ်နေတာကြောင့်လုံခြုံရေးတပ်ဖွဲ့တွေအလုရှုပ်နေပြီးရဲတွေမအားလက်နေတဲ့အကြားမှာမှုဖွင့်တိုင်ကြရင်ထူးခြားလာမှာမဟုတ်ဘူးလို့ပြောပြပါသေးတယ်
။အဲတက္ကစီဘန်ပုံစံဒီပေါ့အဲ့နဲ့ထိုင်တော့
ည
်ခွန်သနာရေးရှင်းနိုင်ရလောက်မှဖိုးကြီးကိုအခထာတို့ခေါ်လာတယ်။ဒီကိစ္စကိုဒီမှာပဲရပ်တန့်သွားစေချင်တယ်လို့ဖိုးကြီးကပြောတယ်။ရောကျေးပေးပြီးကြေးအေးလိုက်ရင်မပြီးဘူးလားတဲ့။စမသမီးဘဝဟာတိုင်တရ50ပဲတန်ဖိုးရှိသလားလို့စမမေးလိုက်ပါတယ်။စမတဘောကတော့အရှိကိုထောင်ချပြစ်လိုက်ခြင်းတယ်လို့ပြောလိုက်ပါတယ်။ထောင်ချမယ်ဆိုရင်ပိုပြီးအလောက်လျှောက်လာမယ်လို့အကထပြောပြန်ပါတယ်။ရှင်နေငှားတို့ပါတို့နေငွေတက်နိုင်သလားတဲ့။15တိုင်တိုင်20ကောင်မှစေအမှုကိုလိုက်မှာပဲ။စမသူ့ကိုထောင်ချရမှာပဲလို့ပြောပြလိုက်တယ်။
ဒီလက်ဒေတာတွေမှာမတိမ်မှုတွေဖြစ်ရင်တိုင်ကြဖို့ကပုံဝန်ကြီးရဲ့ဖြစ်တင်ပြောဆိုတဲ့တန်းငွေတန်းရိုးရာရင်ကျေမှုတန်းစတဲ့အခက်အခဲများစွာကိုကြော်လွန်ပြီးမှအမှုဖွဲ့တဲ့စီကိုရောက်ရှိတာပါငွေကြေးထက်တရားမျှတမှုဂုံတိုက်ခါကိုမျက်နှာတဲ့တော်မုံမုံကတော့အမှုကိုရှေ့ဆက်ဖို့ကြိုးစားလိုက်ပါတယ်အမှုဖွဲ့နိုင်ဖို့ငွေကြေးတသိန်းခွဲကိုအိမ်နီးချင်းတွေကချေးယူခဲ့ပြီးရက်ွက်အုပ်ချုပ်ရေးမှုလက်ထဲကိုထည့်ပေးလိုက်ပါတယ်အဲ့ဒီငွေကတရားခံကိုရဲစခန်းပို့ဖို့ကုန်ကျစရိတ်တွေအတွက်ပေးဆောင်ရတာပါခုလက်ရှိမှာတော့ချောင်းဆုံရဲစခန်းကမတိမ်မှုကျူးလွန်မှုကြံစည်မှုပုံမှန်ငါးတစ်တစ်နဲ့အမှုဖွင့်ထားပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာမတိမ်မှုကျူးလွန်ခံရတာတွေလူရဲမှုခိုးယူမှုဓမြတိုက်မှုစတဲ့အမှုမျိုးစုံကိုနိုင်ငံအနှံ့အကျုံတွေ့နေရပေမဲ့ထိရောက်တဲ့ဖြေရှင်းခြင်းမျိုးတစုံတရာမှမပေါ်ထွက်လာတဲ့အတွက်ပြည်သူတွေကတရားဥပဒေစိုးမိုးမှုကိုအယုံကြည်ခဲ့မဲ့ပါတယ်နိုင်ငံရေးနဲ့မသက်ဆိုင်တဲ့အမှုတွေအတွက်တချို့သောပြည်သူတွေကတရားမြတ်တာမူရနူနူနဲ့အမှုဖွေတရားရင်ဆိုင်ကြပါတယ်။ဒါပေမဲ့လည်းအခက်အခဲမျိုးစုံရှိပါတယ်။အထူးသဖြင့်မသိမှုတွေကိုတရားရင်ဆိုင်ရမှာရုံးများစုကပိတ်ထားတဲ့အတွက်အချိန်ကျကြတာတွေရှိတယ်လို့လူမှုကွန်ရီရေးဖွဲ့တစ်ခုကတာဝန်ရှိသူတဦးကပြောပါတယ်
။ It just for my line the wrong smart for home to spend away that we can do အမှောင်မတော်ရောက်တဲ့ပူတော့လို့ဟူပေါ်ပြီးမှလည်း
အနာသိမ့်ပြီးနောက်ပိုင်းမှဆိုရင်ရုံးတွေများစုကပိတ်ထားကြတယ်။မသိမ့်မှုဆိုတာကလည်းအမတို့ဒီတိုင်းထားထားလို့မရဘူးလေ။စစ်စစ်ရတယ်။ရုံးတွေပိတ်တယ်။တရားရုံးတွေပိတ်တယ်ဆိုတော့အချိန်မီမတွားရောက်နိုင်ဘူးဖြစ်သွားတယ်။တွားတိုင်းတဲ့အခါကျတော့လည်းရဲစခန်းရောက်လို့ရှင်သူတို့ကိစ္စနဲ့သူတို့ရှုံးနေတော့ကို့မှုကိုစစ်စစ်ပေးဖို့မအားဘူးလေ။သူတို့ကလည်းလူနှဲနေတယ်ဆိုတော့လေကို့မှုကအချိန်ကြာတယ်ပေါ့။အဲ့လိုအခက်အခဲတွေရှိတယ်
။ရဲစခန်းတွေကိုအမှုဝေတိုင်ကြရမှာလေ။အရင်ကအမှုဖွဲ့ပြီးတပတ်လောက်ဆိုခေါ်ယူတွေ့ဆုံတာတွေရှိပေမဲ့အခုဆိုရင်တရားစွဲဖို့တလခွဲလောက်ထိကြာမြင့်တယ်လို့ဆိုပါတယ်အဲ့ဒီလိုအမှုတွေကြကြသွားတဲ့အတွက်တချို့ကအမှုရုပ်သိမ်းလိုက်တာတွေရှိတယ်လို့တချို့ကလည်းအုပ်ချုပ်ရေးမှုတွေနဲ့ရောကျေးယူပြီးပြီးဆုံးသွားတာတွေလည်းရှိပါတယ်အနာသိမ်းပြီးနောက်ပိုင်းအတမဖြူချင်းမှုတွေနဲ့ပတ်သက်ပြီးမော်လမြရဲစခန်းကိုတိုင်ကြတဲ့အမှုတချို့လည်းရှိပါတယ်ဒါပေမဲ့အခုချိန်ဒီဘက်အမှုကမှယုံချင်းမခေါ်ရသေးတယ်လို့ယုံချင်းခေါ်ပြန်ရင်လည်းတရားရုံးရောက်တာနဲ့ယုံချင်းဖြစ်လိုက်တာတွေရှိတယ်လို့အထမပြုချင်းမှုတွေနဲ့ပတ်သက်ပြီးကူညီနေတဲ့လူမှုကူညီရေးအဖွဲ့တစ်ခုကဆိုပါတယ်အရင်ကဆိုအမှုကြက်ကြရင်ကြက်ကြနေကြောင်းစာတင်ပြီးပြောလို့ရတဲ့အတွက်အချိန်မစွဲပဲပြီးတဲ့တလောက်ပြီးပေမဲ့အခုကျတော့အဲ့ဒီလိုလုပ်လို့မရတော့ဘူးလို့လည်းဆိုပါတယ်ပြီးခဲ့တဲ့နှစ်2020ပြည်နှစ်ကအမွန်မြနယ်မှာရဲစခန်းတွေကဖမ်းမိခဲ့တဲ့မတိမ်မှု66မှုရှိခဲ့ပြီးတော့အဲ့ဒီထဲက68မှုဟာတက်ငယ်မတိမ်မှုတွေဖြစ်ပါတယ်ဒါကတော့တရားရင်ဆိုင်မှုပေါ်ထွက်လာတဲ့အမှုတွေပါဒီနှစ်မှာတော့အမှုဘလောက်တက်လာပြီးဘလောက်ပြောက်ွယ်သွားသလဲဆိုတာဒေတာတွေကမတည်ငြိမ်တဲ့နိုင်ငံရေးခြေအနေတွေကြောင့်ရရှိဖို့အခက်ခဲပါတယ်တရားရင်ဆိုင်ရတဲ့ကာလမှာမကြာခဏကြက်ကြတာတွေဖြစ်နေတယ်လို့မွန်ပြည်နယ်ဥပဒေအကြံပြုအဖွဲ့မှဒေါ်အေးမြန်ကပြောပါတယ
်အခုကကိုဗစ်နဲ့ကိုစစ်ကရိုးတဲ့ခါကျတော့တရားခဏတွေမထုတ်နိုင်ဘူးနောက်ပြည်ခွင်ထိုင်ဖို့ကစိတ်မလုံးနိုင်ဘူးနော်အဲတရားခွင်ကလည်းမရှိနိုင်ဘူးနောက်ဥမာတရားလုံးဘက်ကတက်ပြီးခေါ်လာဖို့ကြတော့ရေးရသူ့ကိုအချိန်မပေးနိုင်ဘူးအဲ့ဒီပုံစံမျိုးဖြစ်တယ်အဓိကရောဂါကိစ္စနဲ့ပတ်သက်လို့လူတွေကတိတ်မလာချင်ကြဘူးလေဒါပေမဲ့ခက်ပြီးအဖို့မှုကိစ္စရေးတက်ပြီးလာဖို့ကိစ္စရေးဆောင်ရကြတော့ဒါကိုသူတို့မှခွင့်ပြုမစားဘူးအဲ့လိုမျိုးရှိ
ခုကာလမှာတရားရုံးရဲ့လုပ်ငန်းတွေကတိတ်မလဲပတ်နိုင်နေတဲ့အတွက်ဘယ်မှုကမှဆိုပြစ်ဒဏ်ချမှတ်ဖို့ကအတားအသာတစ်ခုထိဆောက်ရမယ်လို့သူမကဆက်ပြောပါတယ်။မိမုံမုံတို့အမှုတက်ကတော့ရဲစခန်းကခရင်တရားရုံးကိုတရားစွဲတင်လိုက်ပြီးလို့ချောင်းစုံမျိုးမှာရဲစခန်းစခန်းမှုရဲအုပ်တင်ထုံးကပြောပါတယ်။ချောင်းစုံနဲ့14မိုင်ကျော်ဝေးတဲ့မော်လမြိုင်ခရင်တရားရုံးမှာတရားရင်ဆိုင်ရမှာပါ။အရမပြုချင်းမှုတွေကိုထိရောက်ဟတ်တာတဲ့ပြစ်ဒဏ်ချမှတ်နိုင်ဖို့အတွက်အမြင့်ဆုံးချပိုင်ခွင့်ရှိတဲ့ခရင်တရားရုံးကိုသာစစ်ဆေးဖို့2019ခုနှစ်ကတည်းကပြည်ထောင်စုတရားလှတော်ချုပ်ကညွှန်ကြားထားတဲ့အတွက် ခရိုင်တရားရောက်ကိုစစ်တင်တာဖြစ်ပါတယ်။မိမမွန်ကတော့အခုချိန်ထိရုံချင်းတစ်ခုမှမတက်ရသေးဘူးလို့ဆိုပါတယ်။သူမရဲ့သမီးငယ်ကိုတော့နှွေးထွေးတဲ့ရင်ခွင်လူမှုရေးကေဟာကိုပို့ပေးတာပါတယ်။သူမကအမှန်တရားရရှိဖို့မျှော်လင့်နေစေပါ။ဟ
ိုဟိုအမားလေးဟံကလေးမမကမမမကကညီကယောနှလုံးနမဖဘ
။အမစီမနှလုံးယောဂခံနဲ့အသက်ကြီးနေတဲ့အမေဦးကလောလို့အခြားဆွေမျိုးသားချင်းလည်းမရှိဘူး။အရင်နာချင်းတွေဆိုလဲကိုကိစ္စမဟုတ်ရင်ဘသူမှဝန်မပါချင်းကြဘူးလေ။အဲ့တော့ဘလို့ပဲဖြစ်ဖြစ်ဒီအမှုမှအမှန်တရားပဲကိုစီရင်ဆုံးဖြတ်နိုင်လိမ့်မယ်လို့အမမျှော်လင့်တယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ကျင်းရမယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒို့အတန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့စနေနေ့ညမနက်6:00နာရီကနေ9:00နာရီအတွင်းမှာလဲနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပတ်ဝန်းကျင်ထားပြီး Frontier မြန်မာနဲ့ Foundation ဟူဝင်တွေကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။
အပတ်စဉ်တို့အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကတော့စနေညချမ်းစကပွားအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ COVID-19 ရောဂါကုသရေးမှာစိုးရိမ်လွန်ကဲပြီးလူမကွန်ရက်ပေါ်မှာရည်နေကြတဲ့ကုဒုံးတွေကိုလွယ်လွယ်ကူကူရုံးလိုက်တာမျိုးတွေရှောင်ကျဉ်ဖို့ပြည်ပရောက်မြန်မာကျန်းမာရေးပညာရှင်တွေကတတိပေးပါတယ်။နိုင်ငံတကာကမြန်မာစီးပညာရှင်တွေနဲ့မမျှသစင်အောင်ဆွေးနွေးတင်ပြထားပါတယ်ရှင်။
အခုကျမဒေါက်တာသန်းနိုင်ဦးဆရာကိုဆက်ပြီးတော့နေချင်ပါတယ်အခုဒီလိုဖြစ်နေတဲ့အခြေအနေမျိုးမှာပေါ့နော်နိုင်ငံရေးအခြေအနေအောက်ပြည်သူတွေကဘသူ့ကိုအားကိုးရမှလည်းမသိဘူးဖြစ်လာတဲ့အခါမှာဘာလုပ်ရမှလည်းမသိဘူးအဲ့တော့သူတို့ကနီးစပ်ရနီးစပ်ရရဲ့ဟိုလမ်းညွန်ချက်တွေကိုလိုက်တယ်မှန်လားလည်းမသိဘူးမှားလားလည်းမသိတော့ဘူးပြီးတော့ဆက်ဆေးတွေဆေးဆိုင်ကနေပြီးတော့ဝယ်တောက်တာတွေရှိရဲဆေးမီးတို့တွေနဲ့ကုတာတွေရှိရဲတချို့ကျတော့လုံးဝကိုနားမလည်ဘူးအဲ့အပေါ်မှာရောဘာတွေတတိထားတင်ပါတယ်ဆရာအနေနဲ့ဘာပြောချင်ပါတယ
်ဒီ covid in ဆိုတဲ့ရောဂါကအမှန်တမ်းပြောရင်ဒီ virus ကသူ့ကိုတတ်နိုင်တဲ့ဆေးကကျွန်တော်တို့တော်တော်ရှားပါသေးတယ်အနောက်နိုင်ငံတွေမှာဆိုရင်တော့မှသူ့ရဲ့ကုထုံးအဓိကကသူ့ဒီ virus ကိုတတ်နိုင်တဲ့ဆေးကရှားပြီးတော့ဒီ virus ကြောင့်ဖြစ်တဲ့ဒီ damage တွေပေါ့နော်အဆုတ်ထဲမှာရောင်းတာတို့အောက်ဆီဂျင်ကျတာတို့အဲ့ဒါတွေဖြည့်ပြီးတော့တဖြည်းဖြည်းချင်းကိုယ်ကဆွာပြန်တိုက်လာပြီးတော့လူကအနိုင်ယူရတဲ့ပုံဆိုတော့ဒါကငိုရေရမှတော်တော်ဥရဖြစ်တဲ့ယောဂါပေါ့နော်အတိပြောက်ရှိနိုင်တဲ့ယောဂါပေါ့အဲဒါမဲ့တစ်ခုရှိတာကတော့ဒီယောဂါဖြစ်တဲ့လူတိုင်းလဲအောက်ဆီဂျင်ကျပြီးတော့အသက်ဆုံးရှုံးမယ်လို့တော့မရှိပါဘူးလူကကိုယ်ခံကောင်းနေငဲတယ်ဆိုလို့ရှိရင်ဒါတက်ရှင်မဲ့လမ်းကြောင်းရှိပါတယ်အဲ့တော့ပြည်သူလူထုကဟိုတောက်တိဖို့လို့လဲဆိုတော့ယောဂါဖြစ်တဲ့အချိန်မှာဒါကတော့ဒီ social distancing ကတော့လုပ်ကိုလုပ်ရပါမယ်အဲ့ဒါပြီးတဲ့နောက်မှာတော့ဘယ်လူတွေကယောဂါဆိုးပြီးတော့ဘယ်လူတွေကအသက်ဆုံးမနိုင်နေဆိုတော့အချက်လေးကိုကြည့်ပြီးတော့အဲ့ဒီလူတွေကိုပို့ပြီးတော့ဖြည်းဖြည်းစီစီကုရမှာပေါ့လေဥပမာဆိုလို့ရှိရင်လိုအပ်ရင် oxygen ပေးရမယ်ဟိုပေးရတဲ့ဆေးတွေထဲမှာအများစုကတော့ cytomatic ဘူးဒါပေမဲ့ steroid လို့ခေါ်တဲ့ဆေးမျိုးပေါ့နော် dexamethasone တို့ prednisone တို့တော့ဒီတင်းကျော်တဲ့အချိန်မှာပေးလို့ရှိရင်ဟိုအသုံးတည့်မယ်ဆရာဝန်ရဲ့ကျန်ရတဲ့ပေါ်ပြီးလို့ရှိရင်ဒုနာကိုပေါက်ပြီးနေခြင်းအားဖြင့်အသက်ရှူတဲ့အခါမှာဒီ airway ကိုပွင့်သွားမယ်ဆိုတဲ့အားတွေကိုကျွန်တော်လုပ်ခဲ့တဲ့တပတ်လောက်ကပဲ WHO ကနေပြီးတော့ဒီ COVID ဖြစ်လို့ရှိရင်ဒီလူစားဖြစ်တဲ့ရောဂါအဆင့်ကိုတည်ပြီးတော့ဘာတွေလုပ်နေလဲဆိုတာကို WHO ကထုတ်ပြထားတဲ့ဒီလက်ကမ်းစာဆောင်ငါးမျက်နှာလေးတစ်ခုတွေ့မိပါတယ် social media ပေါ်မှာလည်းတွေ့မိပါတယ်အဆင့်ပေါ်တည်ပြီးတော့အဲ့ဒါမျိုးတွေကိုပြည်သူလက်ထဲကိုများများရောက်ဖို့လိုအပ်မယ်လို့ထင်ပါတယ်။ခုနကတော်များသတင်းအောင်ပြောလို့ပဲမှန်ပါတယ်။ဒီလူလူကြားမှာတော့ဒါကျွန်တော်တို့ကန်ဆိုးစွာနဲ့ဆေးမီးတို့တွေရောဟိုဘေးနားလူတွေပြောတာရောဘေးအိမ်ကလူတွေပြောတာရောအကုန်လုံးလိုက်ပြီးတော့ဟိုတက်ပြီးဆိုးရင်ရပြီဆိုတော့လည်းစဉ်းစားစဉ်းညာမရှိနိုင်တော့ပဲလိုက်သုံးနေရတဲ့ပြည်သူလူထုရဲ့ဘဝကလည်းတော်တော်လေးဝန်းနေဖို့ကောင်းပါတယ်
။အခုဒီကိုရိုနာဗိုင်းရပ်စ်ဒီမျိုးဗီဇကွဲဒေါက်တာဗီရန်ကပို့ပြီးတော့ကူးဆက်မြန်နေပြီးတော့ပို့ပြီးတော့အန်ဒီယန်များတယ်လို့လည်းကျမတို့သိရပါတယ်။နောက်ပြီးတော့ဒီကနေတဆင့်လဲထပ်ပြီးတော့အလိုမျိုးဗီဇာကွဲတွေပြောင်းလဲနိုင်တယ်ဆိုတော့ကိုသိပ္ပံပညာရှင်တွေကရော WHO ကရောသတိပေးနေရရင်လည်းရှိပါတယ်။ ဟောင်ကောင်လေလူနေထူထပ်တဲ့နေရာတစ်ခုဖြစ်နေတော့အဲ့မှာကောဘလို့ကြိုတင်ကာကွယ်မှုတွေဟန်တားမှုတွေကန့်သတ်မှုတွေဘလို့ချမှတ်ထားပါသလဲမြန်မာနိုင်ငံမှာရောဘလို့လုပ်တင်နေလို့ထင်ပါလဲ
ဟုတ်ကဲ့မောင်ညာဆရာမိကုန်းကအရန်ကောင်းပါလေရှင်ဒါပေမဲ့လေအဲ့ဒီမိကုန်းကိုဖြည့်ဖို့အတွက်တော်လေးပေါ်ဘယ်လိုလဲခွန်အားမရှိဘူးပေါ့နော်တကယ်တော့ဟောင်ကောင်ကဒီကိုရိုနာဗိုင်းရပ်စ်ကွန်ထရိုးပေါ့ဒီဟာကိုထိန်းချုပ်တဲ့နေရာမှာတော်တော်လေးကောင်းတဲ့အဲနေမြေတစ်ခုအဖြစ်ကဘာအပြီးမှတ်ပြုထားတာပေါ့နော်ဒီမှာကတော့ 100% prevention ပြီး 100% treatment ပေါ့နော်လူတိုင်းကဟိုလူအပ်တဲ့အကူတောင်းမှုရတယ်ပြီးရင်သူက prevention ကိုနိုင်ငံတကာဝင်လာပြီဆိုတဲ့အဝေးမခံဘူးquarantine ကိုအတိအကျလုပ်တယ်ပြီးရင်သူက case detection ပေါ့ testing capacity ရတယ်အရင်မြင်တယ်အဲ case positive တွေ့ပြီဆိုလဲသူက contact tracing ကိုချက်ချနာနာကိုလုပ်တယ်ကျွန်တော်တို့လည်းအတိတ်မှာလုပ်ခဲ့ပြီလေအဲ့တော့ကျွန်တော်တို့ကပုံမှန်တိုင်းဆိုလို့ရှိရင်ဒီလိုမျိုး pandemic တွေရဲ့အဓိကကကျွန်တော်တို့ကprevention ပေါ့နော်ကာကွယ်ရတာရှိဘာလို့လဲဆိုတော့ခါကြတော့အခုကျွန်တော်တို့မြန်မာနိုင်ငံလိုမျိုးတခြားနိုင်ငံတွေလာမှာလိုမျိုးcase တွေပေါ့နော် India Indonesia အများကြီးဖြစ်ကျွန်တော်တို့ရဲ့ germ system ကခံနိုင်ရင်မရှိဘူးမရှိတော့ကျွန်တော်တို့က flattening the curve လို့ခေါ်တယ်ပိုးကူးစက်တော့ချတာပေါ့နော်အဲ့လိုချတာကြတော့ကျွန်တော်တို့က mask တက်မယ် social distancing အချင်းချင်းခတ်ခေါက်ပါနေမယ်အင်းထဲမှာနေမယ်လူအပ်လို့ရှိရင်နိုင်ငံတစ်ခုလုံးကို lockdown ချမယ်ဒါမှမဟုတ်အစိပ်ပိုင်းတစ်ခုချင်းစီကို lockdown ချမယ်ပေါ့အဲ့လို measures တွေတစ်ခုလုံးဂျင်းလုပ်တယ်အဲ့လို policy ပေါင်းကဘာပေါ်မှာ 1,900 လောက်ရှိတယ်ဆိုဒီ prevent non pharmaceutical prevention ပေါ့ပေါ့နော်အဲ့တော့ဒီအားလုံးရဲ့တစ်ခုလေသောရည်မှန်ချက်ကဂျမ်းမာရေးစနစ်ကြီးဆရာဝန်ဆရာမတွေပေါ့ကောင်းခွင့်ပို့နော်ဆရာဝန်ဆရာမတွေဝန်မတက်ဖို့လူနာလေးနည်းနည်းချင်းနည်းနည်းချင်းဆေးရုံရောက်လာအောင်လုပ်တာပေါ့ဖြည်းဖြည်းချင်းကူးရင်းနဲ့နောက်ဆုံးတော့ herd immunity ရမယ် vaccine ထိုးမယ်ပေါ့ဒါ pandemic တည်းရဲ့ထုံးစံပေါ့ကျွန်တော်နိုင်ငံကဘလို့ဖြစ်သွားလဲဆိုတော့ဘယ်သူမှမလုပ်သင့်မလုပ်ထိုက်အပ်တဲ့ဒီ during the pandemic မှာဒီနိုင်ငံရေးအကြောင်းလေးကိုလှုပ်ချလိုက်တာပေါ့နော်ဒီကမ္ဘာလုံးကအခုအနေပို့တာမှာပဲဒီယောဂကန္တရာဒီကဘေးနဲ့ကြုံရတဲ့အချိန်မှာကျွန်တော်နိုင်ငံကနောက်ထပ်နိုင်ငံရေးကဆင်းကိုကြုံရတာပေါ့ကျုံရတော့ဆော့ဆော့ပြောရဲ prevention measures တွေလုပ်ဖို့ဆိုတာမပြောနဲ့ဟိုကျွန်တော်ရဲ့ health system ကလေ third wave ပေါ့နော်တတိယ line မလာခင်ဆိုတော့ကျုံပြီးတော့ collapse ဖြစ်သွားတာဘာလို့လဲဆိုဆရာဝန်တွေကိုအပြင်းအထန်နှိပ်ကုတ်လိုက်တဲ့အတွက်ဆရာဝန်တွေကမြန်မာနိုင်ငံအနှံ့ပြားကိုပြန့်ကျဲသွားတယ် facilities တွေကစကားစနဲ့ကျန်ခဲ့တယ်ဆိုတော့ကျွန်တော်ရဲ့ health system ကအစကတည်းကဆရာပြောခဲ့တယ်လို့အရန် weak ဖြစ်တယ်ပေါ့အရန်အားနည်းတယ် prevention measures ဆိုတာမရှိသလောက်ပဲကျွန်တော်ရဲ့သုံးသပ်နေမှာဆိုရင်တကယ်က PPE အပြည့်အစုံဝေးရမယ်ကျွန်တော်တို့ရဲ့ဒီခန္ဓာကိုယ်ပေါ့နော်ရုပ်ချွင်းတွေကိုတိချာလေးကျွန်တော်တို့ထုတ်ပေးရမယ်ခုကြတော့ကျွန်တော်တို့က primary contact လို့ခေါ်တဲ့ဒီမိသားစုပေါ့ကျွန်တော်တို့ဒီရောဂါဖြစ်တဲ့သူရဲ့မိသားစုဝင်တွေအားလုံးကိုကျွန်တော်တို့ကလုံးဝကို isolate လုပ်ထားရမှာခုကြတော့ကျွန်တော်အပြင်ထွက်လာပြီးတော့ oxygen density ရတယ်သူတို့ကထွက်လာပြီးတော့ကျွန်တော်တို့ဒီအာသုဘချတဲ့ကိစ္စတွေကိုစောင့်ရက်တယ်ဆိုတော့ဆံမစံအကြည့်ပေါ့နော်ဒါအလောင်းထိကျမတို့ရဲ့အခြေအနေကဆိုးွားနေလေဆိုတာဆိုတော့ prevention measure က wellness ဆရာကောင်းလောက်အောင်ကိုကျမတို့ဘာမှမလုပ်နိုင်တဲ့အတွက်အခုဖြစ်နိုင်ရင်တော့ stay at home နေပါ stay at home နေပါပြီးရင်ကျမတို့နောက်ထပ် 4 week 5 week လာနိုင်ပါတယ်ဒါဘယ်သူမှမပြောနိုင်ဘူး strain တွေကတစ်ချိန်လုံးပြောင်းနေတာကမ္ဘာလုံးကဒီ delta variant အကြောင်းတော့မသိတော့လေကျမတို့အားလုံးကဒါတတော်လေးကိုပေါ့နော်လူတွေအားလုံးကောင်းဖို့နိုင်ငံကောင်းဖို့အတွက်ကဒီစစ်ကောင်စီအနေနဲ့ကစဉ်းစားဖို့အချိန်ရောက်ပါပြီ။ဘာအတွက်လုပ်နေရလဲပေါ့နော်။သူတို့ဘာအတွက်ဘယ်လောက်ကြီးကိုနိုင်ငံကိုနှိပ်စက်နေရလဲပေါ့နော်။ဒါကျွန်မမေးချင်တယ်လေကော။အ
ဲ့အခုဒီမြန်မာနိုင်ငံမှာကာကွယ်ဆေးတွေထိုးဖို့ပြင်ဆင်နေတယ်လို့လည်းကျွန်မတို့သိရပါတယ်။ဒီ2021ခုနှစ်အတွင်းမှာကိုလူဦးရေ90ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပြီးဖြစ်ဖို့လဲသူတို့ကခံမှန်းထားတယ်ဆိုပြီးတော့မြမအလင်းသတင်းစာမှာလည်းထည့်ပြီးတော့ဖော်ပြထားတာကိုကျမတို့တွေ့ပါတယ်ဆိုတော့ခုချိန်မှာပေါ့ဒီလိုနိုင်ငံရေးအခြေအနေတွေအောက်မှာပြည်သူတော်တော်များများဟိုဒီကျမရေးစနစ်အပေါ်မှာယုံကြည်မှုမရှိကြဘူးအဲ့လိုယုံကြည်မှုမရှိတဲ့အခြေအနေမှာကာကွယ်ဆေးထိုးအစီအစဉ်တွေအောင်မြင်အောင်ဘယ်လိုလုပ်တင်မယ်လို့ထင်ပါသလဲပြီးတော့ဘယ်လောက်ထိထိရောက်မယ်လို့ထင်ပါသလဲဒေါက်တာတင်းနဲ့သားမြင့်တစ်ချက်လောက်ပြောပြပေးပါ။ဟု
တ်ကဲ့ကျွန်မကလည်းရှိဟိုကာကွယ်ဆေးထုတ်တဲ့ Pfizer company မှာလုပ်တော့နည်းနည်းတော့ conflict of interest တော့ရှိပါလိမ့်ရှင်။ဒါပေမဲ့ကျွန်မရိုးကြ ဟိုတက်တက်ဖြေရမယ်ဆိုရင်တော့ဒီ50ရာခိုင်နှုန်းကိုသူတို့ vaccine coverage လို့ခေါ်တာပေါ့နော်ဟိုသူဒီ50ရာခိုင်နှုန်းကာကွယ်ဆေးထိုးပေးမယ်ဆိုတာအလုံးကောင်းတဲ့ရည်ရွယ်ချက်ပါလုပ်နိုင်မယ်ဆိုရင်ဒါပေမဲ့ဒီမှာသူတို့ဘယ်လိုလုပ်မလဲဘယ်လိုလုပ်မလဲဆိုတော့တို့တွေကဥချီတော့မမြင်မိသေးဘူးပေါ့ရှင်အခုလိုမျိုးအခုလိုဟိုဒုက္ခရောက်နေကူနာလေးကိုတောင်းပါပဲ PPCC 9291 3091ရှိနိုင်တဲ့အချိန်မှာမပြေလူဦးကြီးတော့လောက်ကိုပို့နိုင်မယ်ဆိုတော့ဒီမှာဘုရောအဲ့တော့ comment အောင်ပေးကြမှာပဲဝင်ချင်ပါလေเนาะဒီလိုမလွယ်လာပါဘူးဒါပေမဲ့ပြည်သူတွေဘက်ကကျွန်မဆန္ဒထောက်ထားပြီးကြည့်ရင်ဒါကြတော့ဟိုကျွန်မတို့အပိုင်းသုံးပိုင်းနေတဲ့ပြည်သူတဲလို့ဟိုရောဂါဖြစ်သေးတဲ့သူအနေရှိရဲအလုံးကျမ်းမာနေတဲ့သူကိုဖတ်ဖို့ပါလိမ့်နေပြီးပါအင်းကိုလေဝင်လေးဖတ်အောင်လုပ်ပါအထူးသဖြင့်အကုန်လုံးကာကွယ်နိုင်တဲ့ preventive measures ပေါ့နော်အဲ့ဒါတွေအကုန်လုံးအသက်နိုင်ဆုံးနေတာကောင်းကောင်းစားပါကောင်းကောင်းအိပ်ပါဆေးတွေကိုဝယ်မစုပါနဲ့ဘလိုအပ်ပဲအောက်ဆီဂျင်တွေဝယ်မစုစေချင်ပါဘူး anxiety ကတခါတလေမှဘာပဲဖြစ်ဖြစ်ကျန်းမာရေးအတွက်အားနည်းစေပါတယ်တကယ်လို့ဒီပါလေးရှိခြင်းနဲ့ဖားခြင်းတလို့လို့အနံ့လေးပတ်ခြင်းတလို့ရှိတိုင်းလေဟဲ့ငါဘယ်တော့အနံ့ပြောင်းပါလဲဟဲ့ငါဘယ်တော့အောက်ဆီဂျင်လိုပါလဲလို့စိတ်ကိုမလို့စေချင်ဘူးကျွန်မအပြစ်မပြောပါဘူးဒါပေမဲ့ဘလို့ anxious မဖြစ်စေချင်စိတ်ကိုပုံမပူစေချင်ဘူးပြန်ပြီးအတတ်နိုင်သမျှနည်းနည်းလေးတန်ကြာရှိတာနဲ့အော် covid ဖြစ်နေမယ်ဆိုပြီးထောက်ပါခွာလေးနေပြပါကောင်းကောင်းအိတ်ကောင်းကောင်းစားပြပါရှင့်အဲ့ဒါတွေကကျွန်မအမြဲတမ်းမှာကျွန်မလေးမဆေးတော့မဲဆိုပြောမှာဒီအခုလက်ရှိချိန်ကြီးကြည့်ရတယ်ကျွန်မတော့ Facebook ပေါ်မှာထွက်တဲ့မြန်စီတွေအကုန်လုံးလိုက်ဝင်နေရင်လည်းရောဂါပျောက်တယ်လို့မျိုးလို့ခေါ်မလဲနော် psychology ကအဲ့လိုဖြစ်နေတာမျိုးဖြစ်ပါတယ်ဆိုတော့တတ်နိုင်ဆုံး state ကလေးကိုတည်တည်ငြိမ်ငြိမ်ထားပြီးတော့အတတ်နိုင်ဆုံးကာကွယ်မယ်အတတ်နိုင်ဆုံးတွန်းခံမယ်ပေါ့တွန်းလှန်မယ်ဆိုရင်တော့ဟိုကောင်းပါလိမ့်မယ်ရှင့်ဟိုစကားစအနေနဲ့ကတော့တို့တွေကကာကွယ်ဆေးဖုတ်ပြမယ်ဆိုရင်လေဒါဟုတ်ပြီတဲ့ကတော့တကားပေါ့ရှင်။ဒါပေမဲ့တကယ်လို့အခွင့်အရေးတွေရှိခဲ့တယ်ဆိုရင်ကျွန်မကတော့ဟာပဲဆိုဖြစ်ချက
်။ဒီကျမတို့စီမှာအခုကျန်းမာရေးစောင့်ရှောက်မှုဆိုရဲပြောတဲ့အခါမှာရန်ကုန်မြို့လိုမန္တလေးမြို့လိုအဲ့လိုမြို့ကြီးတွေကိုအဓိကအာရုံစိုက်ပြီးတော့ပြောကြရပေါ့နော်။အဲ့ဒါဆိုရင်ဒီတိုင်းသားဒေသတွေမှာပေါ့အထူးသဖြင့်ဟိုတိုင်းသားဒေသတွေမှာနေဆက်ဒေသတွေမှာတိမ့်နေချီတဲ့အိုးအိမ်မဲ့ဒုက္ခတွေကြီးလည်းရှိပါရဲ့။အဲ့တော့သူတို့အတွက်ကောဒီတိုင်းသားဒေသတွေကပြည်သူတွေနဲ့ဒုက္ခတွေတွေအတွက်ကောဒီကိုဗစ်ကာကွယ်ရေးကျန်းမာရေးစောင့်ရှောက်မှုတွေနဲ့ပတ်သက်ပြီးတော့ဘယ်လိုအကြံပြုချက်တွေပေးချင်ပါသလဲ
။ကျေးဇူးများတင်ပါတယ်။အမဒီမေဘုံကအရန်ကိုအရေးကြီးတာပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်တို့တခုခုဆိုရင်ဒီ central areas ကိုသွားပြီးတော့ဒီမြန်မာနိုင်ငံအလဲပိုင်းဒေသတွေကိုအများပဲ focus ထားလိမ့်စီရပေါ့နော်တကယ်တော့ကျွန်တော်တို့ရဲ့တကယ်ဆက်ဆော့ဆရာသုံးသွားတဲ့ vulnerable population တကယ်အထူးကမခံတဲ့ဒီလူဦးရေအားကျွန်တော်တို့ရဲ့ဒီ ethnic areas ပေါ့တိုင်းမဒေသတွေမှာရှိတယ်စစ်ပေးဆောင်စခန်းတွေပေါ့ကျွန်တော်တို့မင်းချက်ဝန်းကျင်မှာဆိုကျွန်တော်တို့ဒေတာတွေကောက်လိုက်တော့တသိန်း5000လောက်ရှိတယ်ပေါ့နော်ပြီးတော့ကျွန်တော်တို့ဒီစစ်ကောင်စီတက်လာပြီးနောက်ပိုင်းကိုနေရာနေခုနေရာမှာမဟုတ်ဘဲနဲ့ရွှေ့ပြောင်းနေရတဲ့ဒီ internally displaced people IDPs အရေးအတွက်နှစ်သိန်းလောက်ရှိရလို့ခန့်မှန်းကြပါတယ်ဆိုတော့သူတို့တွေရဲ့ဒီအခြေအနေပေါ့နော်ဥပမာကျွန်တော်တို့ကဒီ civil sound scan တစ်ခုကိုဒီ virus ကရောက်ခဲ့ရင် social distancing measures လက်ဆေးပို့ mask PPE ဘာမှသူတို့မှမရှိပါဘူး shelters ပေါ်တဲ့အမိုးအကာအစားအသောက်ကအစားမရှိဘူးပေါ့နော်ဆိုတော့ကျွန်တော်တို့ကဒါသူတို့ရဲ့အရေးကိုပထမဦးစားပေးတော့မှထားတယ်ပါတယ်ကျွန်တော်တို့ရန်ကုန်မန္တလေးကကျွန်တော်လူကြီးတိတ်တဲလို့ကျွန်တော်တို့ကစိတ်ပူပါဟိုတခြားအကြောင်းမဟုတ်ဘူးသူလူကြီးတိတ်တဲလို့ရှိရင် epidemiological အရာပုံပြီးအဆုံးရှုံးများတာပေါ့နော် crowded ဖြစ်တော့ဆော့ဆော့ IDPs တွေကကျတော့ vulnerable ဖြစ်လို့ကျွန်တော်တို့ကစိတ်ပူပါအဲ့တော့ကျွန်တော်တို့က vaccines တွေပါလာပြီးဆိုရင်သူတို့ကိုအရင်ထိုးပေးတယ်လို့ရှိရင်အတူအတက်ကို UN ကအရင်ကူညီတဲ့သူတို့အတွက်အရင်စီစဉ်ပေးတဲ့ပြီးရင်တိုင်းရင်းသားဒေသတွေပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံကဗမာလူမျိုးတစ်မျိုးနဲ့ဖွဲ့စည်းထားတာမဟုတ်ဘူးရှင်ဆိုတော့အဲ့လို ethnic areas တွေကိုအမြဲတမ်းခုလိုတတိထားပါမယ်အဲ့တော့ကျွန်တော်တို့ vaccine တွေရောက်လာမယ်ဆိုရင်ဒီလိုမျိုးကျွန်တော်တို့ကအုပ်စုတွေဖွဲ့ပြီးထိုးရပါတယ်ဆိုတော့အသက်ကြီးတဲ့အုပ်စု risk များတဲ့အုပ်စုကျန်းမာရေးအုပ်စုဒီလိုမျိုးတွေမှာကျွန်တော်တို့ကဒီတိုင်းရင်းသားဒေသ IDPs အုပ်စုဆိုပြီးတော့ကျွန်တော်တို့ထူလေထားပြီးဆောင်ရွက်ဖို့ပြောရပါတယ
်ဆရာဒီပုံမှာဗာဖြည့်ဆွက်ပြောချင်ပါသေးလဲ
ဟောတော်တင်ထားနေရင်ပြောပါခင်ဗျာ
ကျွန်တော်တခုဖြည့်ပြောချင်ပါတယ်ဟုတ်ကဲ့ဒီကြည့်တဲ့ပတ်စပြေးဆောင်ကဆိုတော့ဒါတော့ဒီလိုလေလို့ community sense ဒီပေါ်တော့တကယ်ဆိုရင်နေရအောင်ပေါ့နော်ဆိုတော့တို့မှာဖြစ်တယ်လို့နေရတယ်အဲ့လိုအချိန်မှာဆိုတော့ covid ကမှာပဲလေတခြားပိုးဆက်တဲ့ရောဂါတွေက ောက်ခါကျတော့စားအနေမှန်ပါနောက်ခါကျတော့ခုအိမ်မှာခုခုရင်ခုရမှာခုတဲ့ခါကျတော့တခြားယောဂါတွေပုံတော့ဝင်လာနိုင်ပါတယ်ခုချိန်ဆိုမလေးရီးယားယောဂါတွေလာနိုင်တယ်ဝင်းရှော့ယောဂါတွေလာနိုင်တယ်အစာရေကမာနျူထရီရှင်းပုံမှာအဖြစ်တဲ့ယောဂါတွေလာအဲ့ဒါတွေအကုန်လုံးပေါင်းစပ်ခုပြီးဆိုးတဲ့ဇမ်းမာရေးချင်ဟိုကြောက်ပါအဲ့တော့အဲ့ချိန်မှာပဲအရင်တော့ဆက်ရှိရှိနေတဲ့ပူလီလိုတက်ညာဆောင်ဆိုတက်ညာချောင်းဆိုဒါကအကုန်လုံးဒီကြောက်ွယ်စီလုပ်ငန်းတွေရတယ်အဲ့ဒီဒေတာတွေတော်တော်များများပြတ်သွားတယ်ရှင်အဲ့တော့ကိုဗစ်ကလည်းပြဿနာအစားအသင့်ဟိုတက်လက်တာလည်းပြဿနာတခြားကြောက်ွယ်သူတို့ရတဲ့ယောဂါတွေလည်းပြန်ထလာပြဿနာဖြစ်ပါတယ်ဒါတွေအားလုံးပဲဆိုတော့ဒီမှာတော့စိတ်ပေးချောင်းဒေတာတွေမှာဖြစ်နိုင်နေဆိုတော့အမြန်ဆုံးဖြစ်ဖြစ်ရောက်ကြောက်ကိုဒီမှာလုပ်ပြီး
โอเคကျွန်တော်ကတော့မြင်တာပေါ့เนาะဆရာဝန်ဆိုတော့ကျွန်တော်တို့ဒီလူအသက်ကျယ်ဘဝတော့ကျွန်တော်တို့ဒါတစ္ဆာဆိုပြီးတော့အဓိကလုပ်နေတဲ့လူတွေဆိုတော့တကယ်လို့ခုနကတော်များဆက်စားအောင်မေးသလိုပဲခါခွဲစေးရောက်လာတယ်ဆိုလို့ရှိရင်ပြည်သူလူထုအနေနဲ့ကတော့ကျွန်တော်ကတော့ဖိုးပါလို့အကြံပေးချင်ပါတယ်ဘလူးကြောင့်ပဲရောက်လာရောက်လာပဲဖွဲ့စည်းကြောင့်ပဲရောက်လာရောက်လာခါခွဲစေးဖိုးတင်ပါတယ်လို့အကြံပေးချင်ပါတယ်နောက်တစ်ခုကတော့ကျွန်တော်တွေးကြုံရပြောရမယ်ဆိုတော့တော်တို့ဒီ USA မှာဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်ကတော့အလူးနဲ့ခံလိုက်ရပါတယ်လူကြီးတွေမှာနယူးယောက်တို့ဘာလို့မှဆိုလဲအဲ့ဒါကိုဟိုတွေးကြတော့ပြင်ပြည့်နောက်မှာဟိုကိုဗစ်ကိုရိုနာဗိုင်းရပ်စ်ကဒီဘယ်နိုင်ငံဘယ်မြေမှာဆိုတော့စီးမချပါဘူးပမာပြီးမှာကိုဗစ်ထိန်းလို့မရလို့ရှိရင်အနီးနားတခြားနိုင်ငံတွေဆောက်တီဆေးရှားတွေကိုလည်းဟိုပြန်သွားတယ်ဒါကြောင့်ခုအီတာချင်းနိုင်ငံတွေကပားမိသားစုတွေအကုန်လုံးကဟာပမာပြီးမှာဖြစ်တာပဲအားလုံးနဲ့မဆိုင်တော့ဟုတ်ကဲ့ပတ်တယ်မအူတနေတော့ကူညီပေးကြပါကျွန်တော်တို့ပြဿနာဟာဒီ regional institute တပတ်လုံးရဲ့ပြဿနာဖြစ်သွားနိုင်ပါတယ်ကျွန်တော်တို့နိုင်ငံကနေပြီးတော့ billion ပေါ်မှာမပေါ်ဘူးဆိုတယ်ပြောလို့မရဘူးလို့ဆိုတဲ့အတွက်ဒီနိုင်ငံတကာကအဖွဲ့အစည်းတွေအားလုံးကိုကျွန်တော်တို့မြန်မာပြည်သူပြည်သားတွေရဲ့ပူဇော်ပြည်သားရဲ့
ကျေးဇူးအများကြီးတင်ပါတယ်အခုလိုဖြေကြားပေးတဲ့အတွက်
မမရသစင်အောင်စီစဉ်တင်ဆက်ခဲ့တဲ့စနေညချမ်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်။တင်းင်းခရီးနေ့မိနစ်ခင်းအတွက်အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုညံဝင်းအောင်ကတက်လှည့်ပြောပြပေးမှာပါရှင
်။မြန်မာနိုင်ငံဘက်ကနေကိုဗစ်ရောဂါပိုးကူးစက်ပြန့်နှံ့လာမှာကိုတားဆီးနိုင်ရေးအတွက်တရုတ်မြန်မာနယ်စပ်အခြေစိုက် KIA ကချင်လူမျိုးရေးတပ်ဖွဲ့ကိုတရုတ်အစိုးရကကိုဗစ်ကာကွယ်ဆေးတောင်းပေးပို့ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။စစ်တကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာတကြော့ပြန်ကိုဗစ်ပြင်းထန်လာနေပြီးသေဆုံးမှုတွေလည်းများနေတာပါ။ဒီလိုအခြေအနေမှာတရုတ်အာဏာပိုင်တွေထံအကူအညီတောင်းခဲ့တဲ့အတွက်နယ်စပ်ယူနန်ပြည်နယ်အာဏာပိုင်တွေကနေတဆင့် KIA တပ်ဖွဲ့ကိုကာကွယ်ဆေးတွေလွှဲပြောင်းပေးအပ်ခဲ့တာဖြစ်တယ်လို့ KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးက AFP သတင်းဌာနကိုပြောပါတယ်တရုတ်စီကရတဲ့ကောက်ကွေဆေးတပေါင်းတွေကတချို့ကိုငွေပေးဝယ်ရပြီးတော့တချို့ကတော့တရုတ်ကလှူဒါန်းတာဖြစ်ပါတယ်ထိုင်းနိုင်ငံဘန်ဆန်ဖန် KI ကျသားထုတ်ဆက်ယုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း1000ကျော်တွေ့ရှိခဲ့ကြောင်းဘန်ကောက်ပို့စ်ကရေးပါတယ်အဲ့ဒီတဲကအများစုဟာမြန်မာရွှေပြောင်းအလို့သမားတွေဖြစ်ကြပါတယ်အလို့သမားပေါင်း9000ကျောင်း9000ကျော်ရှိတဲ့ Golden Line ကျသားထုတ်ဆက်ရုံမှာကိုဗစ်စစ်ဆေးမှုတွေလောက်ရာကနေအခုလိုပိုးဆက်ကူးသူတွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အဲဒီဆက်ရုံကရွှေပြောင်းအလို့သမား2ယောက်မှာကိုဗစ် -19 ကူးစက်ခံရတယ်လို့ခရိုင်ဆေးရုံကပြောကြားခဲ့ပါတယ်။စစ်လက်နက်ပစ္စည်းတွေအပါအဝင်ဒီစစ်လက်နက်တွေကိုရောင်းချဖြန့်ဖြူးရမှာရုရှားနဲ့မြန်မာနိုင်ငံကြားအနီးကပူးပေါင်းဆောင်ရွက်မှုတွေထုတ်သွားမယ်လို့ရုရှားစစ်လက်နက်ပစ္စည်းတွေကိုနိုင်ငံတကာကိုတင်ပို့နေတဲ့ဂျာဂန်ကုမ္ပဏီ Rosoboron Expo ရဲ့အကြီးအကဲကပြောကြားလိုက်ပါတယ်အရှိတောင်အဆမှာမြန်မာနိုင်ငံဟာအဲ့ဒီကုမ္ပဏီရဲ့အဓိကဖောက်သည်ဖြစ်တယ်လို့သူကဆိုပါတယ
်ကျေးဇူးပါရှင်နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့မြန်မာသတင်းတွေကိုကိုညံဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုခင်မောင်စိုးမင်းဖြစ်ပါတယ်ရှင်အင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Zainab Adera Mando ဖြစ်ပါတယ်ညပိုင်း9:00ကနေ10:00ထိထုတ်လွှင့်မဲ့ VOA ရဲ့ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကပ်ပြေးယောဂကင်းရှင်ပြီးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအားပြီးနားဆင်တဲ့အတွက်ကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကေတထိုက်ပါ
This program